Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ6ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ30နဲ့40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်ဒီကနေ့မနက်ဖက်သတင်းတွေကိုမအီတန်ဆင်နဲ့ကျွန်မနန်းလောက်တို့တင်ပြတော်မှာပါ။အမေရိကန်အစိုးရရန်နေရာတွေပြန်လည်လက်ပတ်နိုင်ရင်အတွက်လွတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့ကညှိနှိုင်းခဲ့ပါရယ်။ပြည်ထောင်ငံပဲရစ်မြို့လည်ကောင်မှာဆန္ဒပြနေကြသူတွေကိုပြည်နယ်လုံးမျိုးတပ်တွေကမျက်ရည်ရုပ်ပုံးတွေလှူတွေထိတ်လန့်စေတဲ့မီရှူမီပန်တွေတုံးပြီးတော့နေနေခဲ့ပါရယ်။အာဖဂန်နစ္စတန်နိုင်ငံပြည်တွင်းစစ်ပေါ်ရေးအဆုံးသတ်ရေးအမေရိကန်တို့နဲ့ဆွေးနွေးညှိနှိုင်းမယ့်ကိစ္စတွေစီစဉ်ထားတဲ့အတိုင်းဆက်သွားနေပါတယ်လို့တယ်လီဗန်တို့ကပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာထိုင်းနိုင်ငံမှာတိုက်ခတ်တဲ့ဘာဘုတ်မုန်တိုင်းကြောင့်မြန်မာနိုင်ငံသားတွေဘယ်လိုအခက်အခဲတွေကြုံနေရပါသလဲ
မုန်တိုင်းကြောင့်လေဟိုပြန်ဖို့ကနည်းနည်းတော့ခက်ခဲတာပေါ့ဒီဘက်မှာရှိတာတွေတော့ခွဲခွဲတော့ခက်ခဲအလို့သမားတွေတော့ခက်ခဲတာပေါ့
ဒီအကြောင်းတဲ့တွေပြီးမှတင်ဆက်ဖို့ရှိသလိုဘင်္ဂလားဒေ့ရှ်နေဆိုင်ကော့ဆက်ဘဇာဒုက္ခသည်စခန်းမှာဒီဒုက္ခသည်တွေတောက်သုံးရည်ဘယ်လိုရရှိနေတယ်လဲဆိုတဲ့အကြောင်းနဲ့နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာစာရည်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုအရင်ဆုံးတော့တင်းငွေတွေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မိုင်းအီတန့်စင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်အစိုးရရန်နေရာတချို့ရထားရတာတရင်နှစ်ပတ်ကျော်လာချိန်မှာပဲအဲ့ဒီလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရင်အတွက်လွှတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့စနေနေ့ကညှိနှိုင်းခဲ့ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းကာကြီးအတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်တောင်းထားတဲ့အစိုးရအသုံးစရိတ်ကိစ္စမှာသဘောတူညီမှုမရကြတာကြောင့်အစိုးရလုပ်ငန်းတချို့ရထားရတဲ့အခြေအနေဆိုင်နေတာပါ။အစိုးရလုပ်ငန်းတချို့ရထားရတဲ့ကိစ္စကိုဒီမိုကရက်တွေဘက်ကအချိန်တိုရင်းအဆုံးသတ်ပေးနိုင်ပါတယ်လို့စနေနေ့မနေ့ကပဲသမ္မတထရမ့်က Twitter မှာရေးသားခဲ့ပါတယ်။ဒီမိုကရက်တို့လုတ်ဖို့လိုတာကတရားမဝင်လူကုန်ကူသူတွေရာဇဝတ်သားတွေနဲ့မျိုးရည်ဆေးဝါးကုန်ကူသူတွေကလွဲလို့လူတိုင်းလှူလာနေတဲ့တတိုင်းကာရေးနဲ့နေဆက်လုံးညုံရဲ့အတွက်အတည်ပြုပေးလိုက်ဖို့ပဲဆိုပြီးတော့ရေးသားခဲ့တာပါ။နေဆက်တတိုင်းကာဖို့သမ္မတထရမ့်ကဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့နဲ့နေဆက်လုံးညုံရဲ့အသုံးစရိတ်အတွက်ဆက်လက်ညှိနှိုင်းနေစေကာလမှာအမိမြေလုံးညုံရဲ့ဝန်ကြီးဌာနကိုရှစ်ပေါင်း30လက်ပတ်နိုင်မဲ့အစီအစဉ်တရက်ကိုအထိုက်ခံဒီမိုကရက်ပါတီဘက်ကအောက်လွတ်တော်ဥက္ကဋ္ဌသစ်ဖြစ်လာတဲ့နန်စီပလိုစီကကန့်လန့်ခဲ့တာကိုလည်းသမ္မတဘက်ကပေးကြားခဲ့ပါတယ်။လက်တလုံးမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း8သိန်းလောက်အလုပ်ဆင်ခွင့်မရတာဒါမှမဟုတ်အလုပ်ဆင်းမင်မဲ့လစာမရကြဘဲဖြစ်နေရတယ်လို့အစိုးရဘဏ္ဍာငွေနဲ့လက်ပတ်နေတဲ့အမျိုးသားအပန်းဖြေဥယျာဉ်လိုနေရာတွေလည်းဖိတ်ထားရပါတယ
်မိခင်အစိုးရလုပ်ငန်းတချို့ခေတ္တရပ်ဆိုင်ထားရခြင်းအတွက်မှာအလုပ်နာထားရတဲ့အလုပ်သမားဥယျာဉ်မြင့်တက်လာနေတဲ့အကြောင်းအမေရိကန်လေဆိပ်လုံခြုံရေးဆိုင်ရာအစိုးရအေဂျင်စီကပြောဆိုထားပါတယ်TSA လို့ခေါ်တဲ့လေဆိပ်လုံခြုံရေးဌာနကဝန်ထမ်းတွေဟာမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေလို့သတ်မှတ်ခံထားရတာကြောင့်ဒီအစိုးရဝန်ထမ်းတွေကအစိုးရလုပ်ငန်းတွေပိတ်ထားစေတဲ့အတွက်လစာမဲ့အလုပ်လုပ်ပေးနေရတာဖြစ်ပါတယ်အားလည်းရဲ့အချိန်ကလေးကစပြီးတော့အလုပ်လာစင်းမို့အမိန့်ချခံရတဲ့ဝန်ထမ်းဥယျာဉ်များလာတဲ့အကြောင်း TSA ကတောက်ချာနေမှာကြီးညာချက်ထုတ်ပြန်ကြတာပါလုံခြုံရေးစစ်ဆေးမှုရဲ့အတွက်အနည်းဆုံးဝန်ထမ်း 9,939 ရောက်လိုအပ်တဲ့အကြောင်းပြောဆိုထားပါတယ်။ဒီလိုချင်းနေကြောင့်လေးစိတ်မှာလုံခြုံရေးစစ်ဆေးခံရဖို့စောင့်ဆိုင်းခြင်းကြာကောင်းကြာနိုင်နေဆိုပေမဲ့လုံခြုံရေးစစ်ဆေးမှုမှာလစ်လက်မှုရှိမှာတော့မဟုတ်တဲ့အကြောင်း TSC ကြီးညာချက်မှာဖော်ပြထားပါတယ်။
Afghanistan နိုင်ငံရဲ့ပြည်တွင်းစစ်ပွဲတွေနဲ့တရားမဝင်တိုက်ပိုက်အုပ်ချုပ်မှုဆိုတဲ့ကိစ္စတွေအဆုံးသတ်သွားအောင်အမေရိကန်တို့နဲ့ဆွေးနွေးညှိနှိုင်းမယ့်ကိစ္စတွေစီစဉ်ထားတဲ့အတိုင်းဆက်သွားနေပါတယ်လို့တာလီဘန်တို့ကပြောပါတယ်။ဒါပေမဲ့လည်းအာဖဂန်အစိုးရနဲ့ကဘူးမြို့မှာတိုက်ရိုက်ဆွေးနွေးမယ့်ကိုတော့တာလီဘန်တို့ကပတ်ထပ်ပြီးတော့ပယ်ချထားတာပါ။ညီညာရေးသဘောတူညီမှုအတွက်အမေရိကန်တာဝန်ရှိသူတွေနဲ့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိပေမဲ့နေရာနဲ့အချိန်ကိုတော့မစုံဖြတ်ရသေးဘူးလို့တာလီဘန်တပ်ဖွဲ့ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုပြောပါတယ်။ဆိုရီအာရေဗျမှာဒီလနောက်ပိုင်းကအာဖဂန်တာဝန်ရှိသူတွေနဲ့တွေ့ဖို့စီစဉ်ထားတဲ့ကိစ္စကိုတာလီဘန်ကိုယ်စားလှယ်ဖက်ကဆိုင်းငံ့ထားဖို့စီစဉ်ထားတယ်ဆိုတဲ့သတင်းတွေကိုတော့တာလီဘန်ပြောခွင့်ရသူကညင်ဆိုပါတယ်။အရက်စော်ပေါင်းများပြည်တော်စု UAE မှာဒီဇင်ဘာလလယ်ကနေ့ရက်တာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအာဖဂန်ပြန်လည်ရင်ကြားစေရင်အမေရိကန်အထူးကိုယ်စားလှယ်ဆယ်မေခါလီယတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ပါကစ္စတန်၊အာဖဂန်နစ္စတန်၊ဆော်ရီအာရေဗျာနဲ့အင်ရှင် UAE နိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတာပါ။အဲ့ဒီဆွေးနွေးပွဲပြင်ရောက်မှုရဲ့အတွက်ပါကစ္စတန်နိုင်ငံကကြားဝင်ဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်။
ပြည်ထောင်ငံပဲရစ်မြို့လယ်ကောင်မှာခြိတက်လာတဲ့ဆန္ဒပြသူတွေကြားရကုန်မျက်ရည်ရုပ်ပုံးတွေလူတွေထိတ်လန့်သွားစေအောင်လုပ်တဲ့မီရှူမီပန်းတွေနဲ့ပြင်းထန်လုံခြုံတက်တွေကဖြစ်ခဲ့ရပါတယ် ทำมันยาจ้าตัวว่ายังยังเปลี่ยนสุดเจวิตหาเรื่องสนับยาตัวเองก็ที่ได้ทำมาเมื่อครั้งก็พี่อาเปิดชีวิตลาจ้าว่าเซนี่เป็นเพื่อนช่างอ่ะเป็นมิลลี่ซาต้องใส่ตะคุ่มีหลังแก่มาเลยโอซีแต่ไรพอมาเลยมีกูรีมีอยู่บ่งอ่างเวียนเนี่ยพี่นี่ว่า จะไปเอาคนนั้นทายแล้วจะเอาเงินไปเอาสนับยาตัวเองก็เครียดตัวเองใช่ไหมรอเพื่อนนี่ทรมานมันดีเป็นตัวใหญ่ทรมานไปเอาที่นี่ก็ทิ้งทิ้งเขียวไปเลยเซนี่เทม่าเป็นตัวใหญ่เลยไปเดี๋ยวเลิกไปเอาเพราะว่าเซนจะไม่แล้วบอกมาเราสนับยาตัวเองก็มอเตอร์ไซค์เนี่ยก้าวไปก็มีโชคกันจ้าไปเลยเหตุใดไม่ได้ทำอะไรอย่างนั้นไปเอาแล้วเนี่ยก็ไปสู้เขียวไปแต่แล้วมาเลยว่ายังมีดาวดีก็ด้วยในมาเลย เดินไปเชื่อใจสนิทในมาว่ายังยังเปลี่ยนสุดเจ๋วสนับยาตัวที่เดิมเจ้าจะไปเอาจริงยาทาไปเอาคุยพิจารณายาทาไปไม่เลยเทียนซีมูรุยมูรีเนี่ยที่เกี่ยวเนี่ยพิลาเซียสนับยาหมู่เลยที่จะมาลาเดมาพิบวากี่วันเลยเป็นยังแต่มาเมฆของอ่ะลูเชน่าเรียกว่าเป็นสมารถลงเนี่ยลูซูซวยทาไปเอาตัวยาลูกอันนี้เส้นไปหมดต้องส่งในจ้าเลยพิบารีแต่เช่นนี้มาไปเฮงเกอร์ยังยังมาลูกต้องมาอุบลีกูเปลี่ยนเส้นบุญชีวิตเจเน่แต่ในเงี้ยลงมาสนับยาไปเลยกูเ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
UAE American Time နဲ့ဖက်ပြမှာပါတာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတူပိကြ32 kHz 9335လိုင်းတူပိကြ40 kHz 0483လိုင်းတူပိကြ48 kHz 6753ဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ကနေထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရခိုင်ပြည်နယ်ကူးတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးခုကိုရခိုင်တမရော AA ကဝင်တိုက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းအမိခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အဖွဲ့ဟာကူးတီတောင်မောင်တော်ကိုဒီကနေ့ဇန်နဝါရီလ6ရက်မှာတွားရောက်မယ်လို့ပြည်ချာရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။အခင်းဖြစ်တဲ့နေရာတွေကိုတွားရောက်စစ်ဆေးပြီးအခုအညီတွေပေးရသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တခြားအစိုးရတာဝန်ရှိသူတွေရခိုင်ပြည်နယ်အစိုးရအဖွဲ့ကကိုယ်စားလှယ်တွေနဲ့တင်ထောက်15ရောက်တို့လည်းဒုဝန်ကြီးခီးစင်မှာလိုက်ပါတွားကြမယ်လို့လည်းဖော်ပြထားပါတယ်။လွတ်လပ်ရေးနေ့ဖြစ်တဲ့ဇန်နဝါရီလ4ရက်မနေ့စောစောမှာ AA အဖွဲ့ကအင်အားအလုံးအရင်းနဲ့မြန်မာကင်းစခန်းလေးခုကိုတချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်။ငမင်းပေါ်ကြောင်းတောင်ကုတ်ပြီးနဲ့ကတိလာရဲစကင်တွေကို AA အဖွဲ့တွေက AA အဖွဲ့ဝင်150လောက်ကတောက်ကြနေမနေ့6နာရီကျော်မှာတိုက်ခိုက်ခဲ့တဲ့အကြောင်းမြန်မာစစ်တပ်ကပြန်လည်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့အထက်မှာရဟယင်နစီနဲ့လေးချောင်းကနေပြန်လည်တိုက်ခိုက်မှုလည်းပါဝင်တယ်လို့ဆိုပါတယ်။မနေ့9နာရီကျော်မှာတော့ AA အဖွဲ့တွေဆုတ်ခွာသွားခဲ့တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်13ဦးသေဆုံးပြီး9ဦးထဏ်ရာရခဲ့တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။
အဘူဘိုင်းမုန်တိုင်းပတ်ပုတ်ကြောင့်ကျွန်းမှာပိတ်မိနေတဲ့ခီးသွားတဲ့အတွက်ထိုင်းနိုင်ငံရဲ့ဧည့်လာများတဲ့အပန်းဖြေကျွန်းကိုအဆောင်မူမှာနေစရာနေရာတွေချထားကြပါတယ်။ဆူရတန်နီရာဂျာဟတ်တက္ကသိုလ်ကနိုင်ငံတကာဧည့်လမ်းညွန်ကြောင်းမှာခီးသွား300ကျော်တဲ့နေရာချထားရလဲဖြစ်ပါတယ်။ပင်လယ်နားကဟိုတယ်မှာနေရင်းကနေပြီးတော့မုန်တိုင်းတန်ကိုစိုးရိမ်နေကြောင်းစိုးရိမ်နေအတွက်ကြောင့်ဒီကိုပြောင်းပေးရတဲ့အကြောင်းနဲ့သူတို့ခီးစဉ်တွေပြတ်ခဲ့ရတယ်ဆိုပေမဲ့လည်းဒီလိုနေစရာနေရာစီစဉ်ပေးတဲ့အတွက်အဆင်ပြေသွားတဲ့အကြောင်းတရုတ်ပြည်ကလာတဲ့ဧည့်သည်တယောက်ကပြောပါတယ်။အရေးပေါ်အခြေအနေအမျိုးမျိုးအတွက်ခေလုံစရာနေရာ15ခုတိစောက်ထားတဲ့အကြောင်းမြို့တော်ဝရမ်နတ်တီချိုက်ကွန်ကပြောပါတယ်။လက်တလုံးမှာတော့ကြီးကြီးမားမားပျက်စီးမှုတွေနဲ့အသေးပြောင်းမတွေ့ရသေးတဲ့အကြောင်းကိုလည်းမြို့တော်ဝန်ကပြောဆိုထားပါတယ်။
တရုတ်နိုင်ငံရဲ့ချင်းချမှုနဲ့ပြန်ပြီးတော့ရင်ဆိုင်နေရတဲ့ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့တိုင်ဝမ်ကသူတို့ရဲ့ဒီမိုကရေစီရင်းနဲ့လူနေမှုဘဝတွေကိုဝိုင်းဝန်းကာကွယ်ပေးကြဖို့တိုင်ဝမ်သမ္မတဆိုင်အင်ဝမ်ကနိုင်ငံတကာကိုမနေ့စနေနေ့ကမြစ်တာရက်ခံလိုက်ပါတယ်။တိုင်ဝမ်ဟာတရုတ်ပြည်မကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆိုတာဘယ်သူမှပြောင်းလဲပြလို့ရနိုင်တဲ့ကိစ္စမဟုတ်သလိုတိုင်ဝမ်ရေးလက်ကြားတပတ်တစ်ချက်မှရှိကြတဲ့လူတွေပြန်လဲပေါင်းစည်းအတွက်လှုပ်ဆောင်သွားတင်တယ်လို့တရုတ်သမ္မတရှီကျင်းဝင်ကပြောဆိုလိုက်ပြီးရက်ပိုင်းအကြာမှာပဲတိုင်ဝမ်သမ္မတရဲ့မြစ်တာရက်ခံချက်ထွက်ပေါ်လာတာပါ။တရုတ်နိုင်ငံအတွက်တော့တိုင်ဝမ်ရေးဟာထိလွယ်ရှလွယ်အဖြစ်ဆုံးကိစ္စဖြစ်တယ်လို့တိုင်ဝမ်ကျွန်းကလည်းသူ့ရဲ့အလေးထားအပ်တဲ့နည်းမြင်အဖြစ်ပြောဆိုနေတာပါလွတ်လပ်ရေးကိုလိုလားတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီကောင်းဆောင်မစ်ဆိုင်သမရတာဝန်အဖြစ်ယူခဲ့တဲ့2016ခုနှစ်ကစပြီးတိုင်ဝမ်အပေါ်တရုတ်သမရရှိဘက်ကဖိအားတွေပို့ပြီးတော့တိုးပေးလာတာပါ one country two system ဆိုရဲတနိုင်ငံထဲမှာစနစ်နှမျိုးကျင့်သုံးမယ်ဆိုရဲကိစ္စကိုဘရောမှလက်မခံဘူးလို့တမရဆိုင်အင်ဝန်ကပြောဆိုထားတာပါတခါတိုင်ဝမ်နဲ့တရုတ်အတူတကပေါင်းစည်းဖို့အတွက်နှစ်ဖက်အစိုးရအချင်းချင်းဆွေးနွေးဖို့လိုရဲဆိုတဲ့အချက်ကိုလည်းတိုင်ဝမ်တမရကညင်ဆန်းထားတာဖြစ်ပါတယ်ရှင်
တရုတ်နိုင်ငံမှာကလေးနှစ်ယောက်ယူဖို့မူဝါဒကမအောင်မြင်တဲ့အတွက်2018ခုနှစ်တွင်ကလေးမွေးဖွားမှုနှုန်းက73ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွင်မှာမွေးဖွားခဲ့တဲ့ကလေးဥယေက15တန်းထက်နည်းတဲ့အကြောင်း China Global Television Network CGTN ကတောက်ကြနေမှာကြေညာခဲ့တာပါ။လူငယ်ဥယေရော့နည်းလာမှုကြောင့်အလုံးလုံးတဲ့အရွယ်လူငယ်လူဆွမ်းအားရင်းမြစ်နည်းလာတာကြောင့်တရုတ်ပြည်မှာကလေးနှစ်ယောက်ထိတိုးပြီးတော့ယူဖို့တိုက်တွန်းတဲ့မူဝါဒကို2016ခုနှစ်စံပိုင်းမှာစတင်ခဲ့ရလဲဖြစ်ပါတယ်။ကလေးနှစ်ယောက်ယူဖို့တိုက်တွန်းတဲ့မူဝါဒစကျင်သုံးတဲ့ပထမနှစ်မှာတော့ကလေးပေါင်း 18.86 တန်းမွေးဖွားခဲ့ပေမဲ့လည်းနောက်နှစ်နှစ်တွင်မှာတော့ကျဆင်းခဲ့ပါတယ်။ကျန်းမာရေးစောင့်ရှောက်မှုဈေးကြီးဟာနေထိုင်စိတ်ဈေးကြီးရနဲ့အိမ်တောင်ပြည့်ရဲ့ချိန်နောက်ကျမှုတွေကြောင့်ကလေးမလိုချင်တာတွေကြောင့်လည်းကလေးမွေးဖွားမှုနှုန်းကျဆင်းခဲ့တာဖြစ်ပါတယ
်။တနင်္ဂနွေနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံကသတင်းတွေကိုနန်းအောင်နဲ့မဟိတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မားတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာတိုက်ခတ်တဲ့ပပုတ်မုန်တိုင်းကြောင့်ထိုင်းတောင်ပိုင်းရနောင်းဘက်ကမှဆက်လီတွေ၃ရက်ကြာမထွက်ခွာနိုင်ပဲရန်နာရတဲ့အတွက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကော့တောင်းဘက်ခြမ်းကိုပြန်မရပဲဖြစ်နေပါတယ်ကော့တောင်းကနေရနောင်းဘက်ကိုနေ့စဉ်အလုပ်လုပ်ဖို့သွားကြတဲ့အလူသမားတွေလည်းအခက်ကြုံနေရပါတယ်အချိန်ဒီအသေးစိတ်ကိုထိုင်းချေဆိုင် view သတင်းတော့မအေးမှရှင်းပြပါအောင်ခင်ဗျာ
ထိုင်းနိုင်ငံမှာဇန်နဝါရီလ4ရက်နေ့ကနေစပြီးတော့ဝင်ရောက်လာတဲ့ပါဘက်မုန်တိုင်းကြောင့်ရနောင်းဘက်ပင်လယ်ကမ်းတစ်လျှောက်မှာရှိတဲ့ငါးဖမ်းဆက်လီတွေကုန်တင်ရင်တွေဆက်လီအားလုံးဇန်နဝါရီလ4ရက်နေ့ကနေ6ရက်နေ့အထိရေကြောင်းသွားလာမှုအရေးပေါ်ရပ်ဆိုင်းလိုက်ပါတယ်ဒီအတွက်ရနောင်းဘက်ကိုလာပြီးဈေးဝယ်လာကြသူတွေလည်းကော့တောင်းမြို့ဘက်ကိုပြန်လို့မရသလိုကော့တောင်းဘက်ကနေရနောင်းဘက်ကိုလာပြီးအလုတ်လုတ်ကင်နေကြသူတွေလည်းအခက်အခဲတွေဖြစ်နေကြောင်းကော့တောင်းမြို့ကလည်းဖြစ်ပူကင်းသတင်းတောက်လည်းဖြစ်တဲ့ဦးတန်းထိုက်ကပြောပြပါတယ်
။ဟုတ်ကဲ့ခင်ဗျာပိတ်ထားတာခင်ဗျာ၃ရက်ပိတ်ထားတာခင်ဗျာမနေ့ကစပိတ်တာခင်ဗျာမုံတိုင်းမုံတိုင်းရောက်လေဟိုပြန်ဖို့ကနည်းနည်းတော့ခက်ခဲတာပေါ့မှားလေဒီဘက်မှာရှိတာတွေကခွဲခွဲတော့ခက်ခဲအလုတ်သမားတွေတော့ခက်ခဲတာပေါ့ဟုတ်ကဲ့ခင်ဗျာအာရမန်ဟိုအာရမန်တတိယကျောင်းတော်ပိတ်ထားတာခင်ဗျာဒါမော်ရိုင်းအချင်းကြီးကသို့ရန်လို့လေယောဟန်နဲ့ခင်ဗျယောဟန်နဲ့ခင်ဗျမနစ်ကလေးဇရက်ယောဟန်နဲ့နေကြည့်ပါခင်ဗျဒီယောဟန်နဲ့ပါခင်ဗျဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့မှာဟိုမိုးဥကြကစားပုံစံမျိုးယောဟန်နဲ့ခင်ဗ
ျအခုလိုမျိုးနှစ်နိုင်ငံတွားလာနေတဲ့ဆက်လေတွေရက်ဆိုင်လိုက်တဲ့အတွက်ထိုင်းနိုင်ငံဘက်မှာဈေးဝယ်ဖို့လာရောက်နေကြတဲ့မြန်မာနိုင်ငံသားတွေဟာပါနန်လေစိတ်မှာစုပုံနေပြီးကော့တောင်းမြို့ကိုပြန်မရဖြစ်နေကြတာပါရနောင်းမြို့ပိုင်နိုင်ကြတီဖုံပြရဘကလက်မှတ်ရေးထိုးပြီးထုတ်ပြန်ထားတဲ့မှုန်တိုင်းဆိုင်ရာသတိပေးချက်မှာတော့ပင်လယ်ပြင်အတွင်းမှာမှုန်တိုင်းတန်ကြောင့်လှိုင်းကြီးလာမှာဖြစ်လို့တင်းမောကြီးငယ်ဆက်လေတွေအတွက်အန္တရာယ်ရှိနိုင်တာကြောင့်ပင်လယ်ပြင်ကိုထွက်ခွာခွင့်ကိုရပ်ဆိုင်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။ရနောင်းမြို့နဲ့ကော့တောင်းမြို့နှစ်ဖက်လုံးမှာတော့စနေနေ့ကမိုးဆက်တိုက်ရွာသွန်းနေပါတယ်။စနေနေ့နေ့လယ်ပိုင်းထိုင်းနိုင်ငံမိုးလေဝသဌာနဂျိုရုမှတ်တမ်းထုတ်ပြန်ချက်မှာတော့မှုန်တိုင်းဟာထိုင်းတောင်ပိုင်းခရိုင်တွေနဲ့ထိုင်းပင်လယ်ကွေးတဝိုက်လက်ပတ်တိုက်ခတ်နေပြီးထိုင်းနိုင်ငံနဲ့ကဲ့ရဲ့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာလည်းမှုန်တိုင်းရဲ့တရားမှုတွေကြောင့်မိုးကြီးလေထန်လာနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်တောင်ကျရေကြီးမှုကိုလည်းသတိထားရပါလိမ့်မယ်ဆိုပြီးသတိပေးနေပါတယ်။မြန်မာနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတင်းအရမြမပင်လယ်ပြင်မြဝကျွန်းပေါ်မုတ်တမကွေ့မွန်တနင်းသာရီကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရန်ဖန်ရန်ခါမိုးတက်နေပြင်းများကျရောက်ပြီးတိုင်းကြီးမဲ့ဆိုတဲ့အကြောင်းရေပြင်းမြေပြင်းလေးဟာတနအီကိုမိုင်40ထိတိုက်ခတ်နိုင်ကြောင်းမြမပင်လေပြင်းကလှိုင်းအမြင့်ကတော့မြဝကျွန်းပေါ်မုတ်တမခွေ့မွန်တနင်းသာရီကံယုံတဲ့လျှောက်နဲ့ကမ်းလွန်ပင်လေပြင်းတို့မှာရှစ်ပေကနေ10ပေခန့်ထိမြင့်တက်နိုင်ပြီးရခိုင်ကံယုံတဲ့လျှောက်နဲ့ကမ်းလွန်ပင်လေပြင်းတို့မှာ4ပေကနေ6ပေထိရှိနိုင်တယ်ဆိုပြီးသတိပေးနှိုးဆော်ထားပါတယ်ရှင်
ဗီရီသတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတင်ပြမှာကဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒုက္ခသည်စခန်းကရညာဒုက္ခသည်တွေဟာ Green Technology လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိတဲ့နည်းပညာတွေနဲ့နေရောင်ခြည်စွမ်းအင်ကိုသုံးပြီးပေါင်းစပ်ဖန်တီးထားတဲ့ယောဂါပိုးမွားကင်းစင်တဲ့ရေတန့်တွေကိုစားပြီးတောက်သုံးခွင့်ရနေပါပြီဒီအကြောင်း Lisa Shrine ပေးပို့တဲ့သတင်းလွှာကိုနန်းလောင်ပြောပြမှာပါ
Bangladesh Ningan Cox's Bazaga, Doka de Scanima, Inijim Yamanaga, Yakai Pinem Yapangani, Trapi Colonare, Ruinja Doka de Bang, Goting Terminashinibare, Yakai Yapangam, Yamalong Joykin Scanrigo, ERSE Lenekanui, Wintayaga, Yamalong Joy Tatuye, Nemi Shilin and Loyadima, a jump happy road next and Yim Panjara address will be, Tainichi, Ruinjari, Bangladesh Pet, Trapi Colon Kajaraba. Ruinjas Ren, Namigo Lemakan, Yama, Suyagaro, Nangagaga, Susue, Nidalau, Blue Queen, Chopa Mumyomashibu, Lopiosu Taraba. Doka de Miasugan at Town Sakonukune, Ogula Grega, Yoshila Jarapipare, Gogus Bazar di Daga, Pi Nipani, Niavan Tosa Jacuma, Doka de Renit Haini Araba, Eri Niarima, Nidabi Mele, Ye Shah Labare, Jikere Chala Jogasapi, Doka de Miasaya, Gula Tamaga, Mohammed Yon, UNHCRNE, Make Pet Puriga, Bubambiro, Niswan and Domi Jiri, Dancing Mira Snedrigo, Chase at Dom Puget Jabare, Eri Tega, Pramason Senega Huguro, a Piawa, Dom Chana Vilo, UNHCRGADRIN Topia Mare, She then Bewe made Dissinitima, Niswan and Dom Yasita Agura, Piawa, Dom Putarelo, Suvare, Dilo Senedrigane, Doka de Bang, Lay Down Jodre, She then Ripian with Pitarelo, UNHCRPiahuyadu, Andre Mahajitka Akulu Piovale.
Using the solar energy has allowed the humanitarian community to reduce
the energy cost. ဒီစွန့်အင်ကိုအသုံးပြုခြင်းအပြင်ဒုက္ခသက်ဆန်းတွေတူတွေအဖို့စွန့်အင်အသုံးစရိတ်နဲ့ကာမနိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတွေကိုလျှော့ချနိုင်ပါတယ်။ဒါကတဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးများစေပါတယ်။အိမ်မှာတောက်ဖို့ရေတွေကိုခတ်တဲ့အခါတဲယူတဲ့အခါနဲ့အိမ်မှာလောင်ထားတဲ့အချိန်တွေမှာယောဂပိုးမှအများဆုံးကူးစက်တတ်တာကို
လက်တလောစမ်းသပ်မှုတွေမှာတွေ့ရပါတယ်။ကလိုရင်းခတ်ထားတဲ့ရေတွေကိုတောက်ရင်အန္တရာယ်လည်းမရှိသလိုရေကနေယောဂပြန်ပွားနိုင်မယ့်အနေအထားလည်းမရှိဘူးလို့မဟာကျစ်ကပြောပါတယ်။နေစွမ်းအင်းရဲ့ရေတန့်ထုတ်လုပ်ပေးမဲ့ကုန်ရက်၉ခုကိုဒုက္ခသည်စခန်းသွားလုံးမှာလာမယ့်နေ့အတွင်းတက်ဆင်သွားနိုင်မယ်လို့
ဒုက္ခတဲ့တူချီစီတွဲတနေ့ကိုရေတန့်20လီတာပြည်ဝင်နိုင်ဖို့မြန်မာထားတယ်လို့လဲယွန်အိစီယာကပြောပါတယ်ကုတုပလောင်နဲ့ဘလုခါလီဒုက္ခသည်စခန်းတစ်လျှောက်စနစ်တကျသွဲတန်းထားတဲ့ရေပိုက်ကောင်းတွေကနေနေစွမ်းအင်သုံးပြီးတော့တန့်ထားတဲ့ရေတွေကိုဖြန့်ဝေသွားမယ်လို့လဲယွန်အိစီယာကပြောပါတယ်ရှင်နန်းလောင်ပြောပြသွားတာမှာတနင်္ဂနွေမနက်ခင်းသတင်းစာတွေကိုဒီမှာရန်နာပြီးအပတ်စဉ်ကဏ္ဍတွေကိုအ bonzan asimbe shiba dide, dijon, uon kenga, yita timbia tamari.
Luye tuvo a la de tu yango miogu tuchevu secula la javari. Tabime ponzan yesere singa matena y vivabu. Tabra usen sin leten, sao senema, miu tucheme mahaya mongusimangengu. Jaika Japan Agency ne Yangon Tai Soyaru, Puvong Yeswevare. New Lemas Zonta Mabi, Yangon Ashimio Dita Pite, the Gong Seika, Down the Gong, Shedago, Miao the Gong Ne, Legu Mune, the Mahayangon Nenameku, Tochevo Yuevare. NLD Soya Telareka, Natan Sachauma, Yangon Mude Simangengu, Japanga Pianle Yeswepi, Timpia Tavare. Japan Simangi appear, Natan Selema, Yangon Anope, Panai Mine, Tunte Tumyanja, Limeine, Limeaya, Tunte Kalanjaga, Di Eka Tondauma, Mute Tisame Simangang Potrelavare. Davime Disimangu, Miama Sidena, Mute Kumbunigu, Let's say two Pede at Susan and Pietravare. Yangu Tang Winjijo, Umian Swinen, Visa Dudui, A Champan Lopi, A Miatopu Jazide Simangang Pie, Ludi Miavare. Umian Sui Yadu Tetan Kungani.
၂၀၁၅ဇွန်လမှာရန်ကုန်အနောက်တောင်ပိုင်းမြို့သစ်စီမံကိန်းအဖြစ်ပြန်လည်ပေါ်ထွက်လာပါတယ်။အန်အေဒီအစိုးရတက်လာတော့ဒီနေရာမှာပဲမြို့သစ်တည်ဆောက်ဖို့ရန်ကုန်မြို့သစ်ဖွံ့ဖြိုးရေးကော်မတီကိုဒေါ်လာ800တန်းခွဲနဲ့တည်ထောင်ကြောင်းလုံခဲ့တဲ့မတ်လကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကရာခိုင်နှုန်းပြပိုင်တဲ့ကော်မတီပါပဲ။ဒါပေမဲ့ကော်မတီဥက္ကဋ္ဌနဲ့အမှုဆောင် Telecom Singapore Company ကရေးဆွဲပြီး CCCC ခေါ် China Communication Construction Company တရုတ်ကုမ္ပဏီက အခြေခံအဆောက်အအုံစီမံကိန်းပထမအဆင့်ကိုအကောင့်ထဲပေါ်မယ်လို့ဆိုပါတယ်ဒေါ်လာတန်1500ကျော်ကုန်ကြမယ်လို့ခန့်မှန်းပါတယ်ရုပ်သေပုံစံနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူ့ကအသင်းအင်ဂျင်နီယာကောင်စီပြည်သူ့ကကောင်စီစတာတွေနဲ့တိုင်ပင်တယ်လို့ဆိုပါတယ
်ရဟုံးပြည့်အနောက်ဘက်ကမ်းဟာမြေမိန်ပိုင်းဖြစ်တဲ့အတွက်ဒီနေရာမှာမြို့သစ်တည်ဆောက်ဖို့မတင့်တော်ဘူးလို့စစ်အစိုးရလက်ထက်ကယူဆခဲ့ပါတယ်မြို့တဲ့အနီးကလိုင်းသားရဟာပင်လယ်ရေပြင်နဲ့ပေ30ပုံမြင့်ပြီးမဲ့မြို့တဲ့နေရာကတော့10ဘေလောက်သာမြင့်ပြီးအမြင့်ဆုံးနေရာဟာ15ဘေလောက်သာရှိတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။မြင်းနေပိုင်းမှာမြို့တဲ့တည်ဆောက်မယ်ဆိုရင်ရေရှမ်းမဲ့အလားအလာကိုထည့်တွက်ဖို့2016အာရှဖွံ့ဖြိုးရေးပန်းအစည်းအဝေးခန်းစာမှာလည်းတတိပေးထားပါတယ်။နာဂစ်ရေဘေးဒုက္ခတုံးကလို့မုံတိုင်းခံလို့ရေကြီးတဲ့အခါမှာမြင်းနှိမ်ဒီတာဟာအန္တရာယ်ရှိတယ်လို့ဆိုပါတယ်ဒါပေမဲ့ရေကြီးမှုအန္တရာယ်အကဲဖြတ်ခြင်းနဲ့လမ်းဆက်တွယ်မှုဆိုင်ရာကနဦးအစီရင်ခံစာကိုအောက်တိုဘာလကရေးစားပြည်စည်းကြောင်းသိရပါတယ
်ရန်ကုန်တိုင်းဒေသကြီးအစိုးရကတော့ရန်ကုန်မြစ်အနောက်ဘက်မှာရန်ကုန်မြို့သစ်ကိုတည်ဆောက်ဖို့တန်ဓေဌာန်ခြားထားပုံရပါတယ်စီမံကိန်းမှုပေါင်းသဘောတူညီချက်တရုတ်ကုမ္ပဏီနဲ့လက်မှတ်ထိုးပြီးဖြစ်လို့စီမံကိန်းပုံစံတင်ပြဖို့သာကြံတော်ကြောင်းသိရပါတယ်။ရန်ကုန်တိုင်းအစိုးရကမြေစိုက်ပြီးတရုတ်ကုမ္ပဏီကအရင်းနှီးစိုက်မှဖြစ်ပါတယ်။အရင်းနှီးစုစုပေါင်းရဲ့ဆယ်ရာခိုင်နှုန်းတန်ဖိုးရှိတဲ့မြေကိုမြန်မာဘက်ကစိုက်တာမို့ကြံအရင်းနှီး90ရာခိုင်နှုန်းကိုတရုတ်ဘက်ကစိုက်လိမ့်မယ်လို့ဦးသိန်းဝေကရှင်းပြကြောင်းဇွန်လ25ရက်တို့အေယာဝတီသတင်းမှဖော်ပြပါတယ်။နောက်တော့အရင်းနှီး25ရာခိုင်နှုန်းရန်ကုန်တိုင်းအစိုးရပိုင်ဆိုင်ပြီးတရုတ်ကုမ္ပဏီက95ရာခိုင်နှုန်းပိုင်ဆိုင်တဲ့အခြေအနေကိုရောက်သွားမယ်လို့ဦးသိန်းဝေကပြောဆိုကြောင်းသိရပါတယ်
။ရန်ကုန်မြို့တည်စီမံကိန်းတွေဟာရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလက်တွဲဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းတွေဖြစ်တာမို့အခက်တိလိုက်စားမှုတွေများပြားနိုင်ပါလေ။ဒါကြောင့်သိသာမြင်သာမှုနဲ့တာဝန်ယူမှုကိုစောင့်ကြည့်ဖို့တတိပေးကြပါလေ။ဦးသိန်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တဲ့လေကူးမြို့နယ်ကကြက်တန်း96000တန်းEco Green City စီမံကိန်းကိုလည်းအသေးစိတ်စောင့်ကြည့်တင်ပါတယ်။ဆောက်လုပ်ရေးဝန်ကြီးဌာနနဲ့ Alliance Star Company တို့အကျိုးတူစီးပွားလုပ်တဲ့လုပ်ငန်းဖြစ်လို့ရှင်းလင်းတင်ပြဖို့ပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စားလိုင်ကလွန်ခဲ့တဲ့နိုဝင်ဘာလကလွတ်တော်မှာမေးခွန်းထုတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြုပြင်ပြောင်းလဲရေးကော်မရှင်ဒူးဥက္ကဋ္ဌခေါင်းဆောင်နဲ့တရုတ်ကိုယ်စားလှယ်အဖွဲ့နိုဝင်ဘာလနှောင်းပိုင်းကမြန်မာပြည်လာလေတုန်းကတော်ဝန်ဆန်းစုကြည်ဗန္ဓာရေးဝန်ကြီးဦးစိုးဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တို့ကိုတွေ့ဆုံပါတယ်။နောက်ပြည်သက်ဆိုင်ရာဝန်ထမ်းတွေနဲ့ရန်ကုန်မြို့သစ်စီမံကိန်းအကြောင်းဆွေးနွေးတယ်လို့နိုဝင်ဘာ25ရက်နေ့ထုတ်တရုတ်ဆိုရရှင်းဟွာသတင်းမှာဖော်ပြပါတယ်။ဒါကိုကြည့်ရင်ရန်ကုန်မြို့သစ်စီမံကိန်းအကောင့်တွေဖော်ရမှာတရုတ်အစိုးရဒိုက်ရိုက်ပါဝင်နေတာသိတာထင်ရှားပါတယ်ခင်ဗျာ။
ဦးအောင်ကင်းရဲ့သုံးသက်ချက်ကိုနားဆင်ရအပြီးခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလွတ်လာတန်းကပို့ချမှာဖြစ်ပါတယ
်ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါလေ။စာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာတင်းဆက်ထားတဲ့ကုန်စည်တွေလို့အဓိပ္ပာယ်ရပါလေ။စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုန်ပစ္စည်းတွေဘယ်၍ဘယ်မျှရှိရဲဆိုတာကိုသိရအောင်စီရင်ကောက်ကြည့်တဲ့သဘောဖြစ်ပါလေ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်ရဲဆိုတဲ့အဓိပ္ပာယ်ဆောင်ပါလေနှစ်တည်ရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်ရဲဆိုတဲ့အကြောင်း George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Taking stock I can sayIt was a good year. Both of us got promotions in our jobs. We bought a new house at a low interest rate, and our son Joe got into a good college.
ဖြတ်တန်းလာခဲ့တာတွေကိုပြန်ပြီးတုံးတက်မယ်ဆိုရင်နှစ်ကောင်းတစ်နှစ်လို့ပြောနိုင်ပါတယ်ကျွန်တော်တို့နှစ်ဦးစလုံးကိုလှုပ်တွေးမှာရာထူးအသီးသီးတက်ခဲ့တယ်အတုံးလုံးနည်းနည်းနဲ့အင်းသစ်တစ်လုံးကိုဝယ်နိုင်ခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကောလိကျောင်းကောင်းကောင်းတစ်ခုမှာဝင်ခွင့်ရခဲ့တယ်လို့ထင်ပြရပါတယ်ဒုတိယအထင်ပြမယ်
idiom အသုံးကတော့ second wind ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S-E-O-N-D second ဒုတိယ W-I-N-D wind လေလုံးကအဓိပ္ပာယ်ကတော့ဒုတိယတိုက်တော်လေးပေါ့ရှင်ခရစ်မတ်အတွက်အလူရဲ့ဈေးဝယ်ထွက်ခဲ့ကြရကခြေကုန်လက်ပန်းကျနေကြသူတွေဟာခရစ်မတ်အလွန်မှာဈေးချရောင်းနာတွေကိုကုန်တိုက်တွေမှာသွားဝယ်ခဲ့ကြလို့ဖြစ်ပါတယ်
ဒီလိုတကြောပြောင်းဝဲကြတာဟာအပြေးတိုင်ဝဲတစ်ခုအလာပါပဲအာသွန်ပြေရမှာမောပြီးအသက်ရှူမွဖြစ်လာတဲ့အခါခဏနာအမောလေးပြေသလောက်ဖြစ်ရောပြန်ဆက်ပြေးတဲ့သဘောပေါ့ရှင်တနည်းအားဖြင့်တော့နောက်တစ်ခါပြန်ဆနိုင်ဖို့အားမွေးနိုင်တဲ့သဘောဖြစ်ပါတယ်ဂျော့ဂျ်ဂရူးပြေးတဲ့ဥပမာကိုနားဆင်ကြကြရအောင်
It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind after Christmas parties and be ready to celebrate all over again.
Christmas နဲ့ နှစ်တကူကြမှာတရင်တပတ်လုံးအချိန်ရှိနေတာဟန်ကြလိုက်တာဗျ။ Christmas party တွေပြီးမှအနားရပြီးနောက်ဘွဲတွေပြန်ဆင်နွှဲနိုင်ဖို့အားမွေးနိုင်တဲ့အခွင့်အလားရခဲ့တာပေါ့လို့အတိပေးရပါတယ် Christmas party ရို့ နှစ်တကူပါတီတို့ကိုသွားပြီးအပျော်ကြီးပျော်ခဲ့ကြတယ်ဆိုရင်ပဲတင်စားအသုံးပြုနိုင်တဲ့ idiom အသုံးက
have a ball
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက have have ရှိတာ ball ball ဒီနေရာမှာ ball ဆိုတဲ့အဓိပ္ပာယ်ကိုရှင်းပြရမယ်ဆိုရင်တော့ baller volley ဆိုတဲ့ ပြင်းတက်ကဆင်းတက်လာတာဖြစ်ပြီးစုံတွဲကတာလို့အဓိပ္ပာယ်ရပါတယ်ပျော်လွန်းလို့ထကကြတယ်လို့ကျမတို့မြန်မာမှာပြောစမှရှိတယ်လို့ပေါ့ရှင်အလားတူပါပဲ have a ball ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကလည်းစိတ်လို့ကိုလို့ပျော်ရွှင်ကြတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်ပြီး George Grove ပြည့်တဲ့ဥပမာကိုနားဆင်ကြကြရအောင်
we all had a ball at our neighbor's new year party Everybody was in a festive mood, and we ate, drank, and danced all night. Even the sudden snowstorm didn't spoil our good time.
Chinaro ini jin me swidi ne nite ku party ma chinaro along apyo ji pyo ge ja de. Lu dai ga sait lo ko lo ne sa ja taok ja ka khong ja da tanya lu ma be. Ma myo lu me cha ge de ni mon dai ga daw ma ကျွန်တော်တို့ရဲ့ပျော်ရွှင်မှုကိုဘယ်လိုမှမဖြစ်နိုင်ခဲ့ပါဘူးဗျာလို့အထည်ပေးရပါတယ်ဒီသတင်းပတ်တွေတော့ရှင်များကိုတင်ပြခဲ့တဲ့
take stock of second wind have a ball
တို့ဖြစ်ကြပါတယ်နောက်သတင်းပတ်မှာလည်းတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ကျွန်တော်တို့အသံပို့ကြတဲ့EDN အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် email လေးစာက
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိတိုင်းဒိုမီတာ 32-40-48ဒုတိယနာရီဘက်မှာတိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 နာရီကနေ 9:00 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလူမီတာ32 kilohertz 9335လိုင်းလူမီတာ40 kilohertz 9483ညလိုင်းလူမီတာ48 kilohertz 6153ညနဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။မကြသေးခင်တုန်းကတက်ကြီးစာပေပညာရှင်တွေပူဇော်ကြတော့ပွဲမှာစစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းကိုအယုသိပေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်ဝေဖန်တာတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့အမျိုးသားပြန်လည်တင်ညာရေးယုံကြည်မှုတည်ဆောက်ရေးလိုအပ်နေတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်သူနဲ့ဖိနှိပ်ခံကြတင်မုံချေဖို့အာဃာမထားဖို့လိုရဲဆိုတဲ့အမြင်လေးလည်းရှိနေပါတယ်ဒီလိုဆက်ဆံရေးဟာအမျိုးသားပြန်လည်ရင်ကြားစိတ်နဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ဘာတွေလိုအပ်သလဲဆိုတာတွေကိုစနေညဗီယိုရဲ့ Daily Line အစီအစဉ်မှာကိုအောင်လင်းဦးကဆွေးနွေးထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့ Daily Line အစီအစဉ်မှာတော့မြန်မာနိုင်ငံမှာပြန်လည်တင်းကျပ်ရေးရုံချီမှုတည်ဆောက်ရေးဘာတွေလိုနေသလဲဆိုတာကိုဆွေးနွေးမှာပါမကြသေးခင်တုန်းကပဲတက်ကြီးစာပေပညာရှင်တွေကတော့ဝဲမှာစစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းအယုသိပေးဆက်ဆံတဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်မှာဝေဖန်တယ်နေထုတ်ပြန်မယ်လေဝန်ကြီးချုပ်ကတော့ပြန်လည်တင်းကျပ်ရေးအတွက်ကိုရည်ရွယ်ဆိုပြီးသူကတုံ့ပြန်ထားပါတယ်ဆိုတော့ဒီလိုတစ်ချိန်ကပိနေသူတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့ပြန်လည်တင်းကျပ်ရေးရုံချီမှုတည်ဆောက်ရေးတွေအတွက်ဘလောက်အထောက်အကူဖြစ်နိုင်တယ်လဲအမျိုးသားပြန်လည်ဒီညစီနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုအဓိကထားဆွေးနွေးသွားမှာပါဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းတွဲဖက်တွင်းမှုဥပိုလ်ကြီးနောက်ဒနနာဆရာဦးတီယာသူတို့လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်တို့အရင်ဆုံးပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုစာစစ်ချက်တွေကိုအရင်ကြားကြပါလေဆိုတော့ဒီဝန်ကြီးချုပ်ကဟိုကြောခဲ့တဲ့ဒီလုခဲ့တဲ့လုရဲ့ပုံမှာဒီဘုံဝင်မကျတဲ့သဘောထားတွေပြောခဲ့တဲ့အထက်မှာဆိုရင်တော့ဒီဟိုလုဖို့ကင်ဘက်တီအဟောင်းတွေအစ်တီပေါ့နော်နောက် NLD ပါတီကလွတ်တော်အမတ်တွေပါဝင်နေပယ်အသီးသီးကပါလာလဲတွေ့ရပါတယ်ဆိုတော့ကိုဘိုးကြီးရဲ့ဒီဝန်ကြီးချုပ်ကဒီပြန်လည်တင်းမြေရေးအတွက်ဒီအာဃာတမထားကြောင်းပြကျင်တာလို့ဆိုရင်လည်းဒီခြေလမ်းကလက်တွေ့ဒီရည်ရွယ်ထားတဲ့အတိုင်းဥတီချက်ကိုရောက်ပါရလားခင်ဗျဟ
ိုတကယ်တမ်းကျတော့ဒီဝန်ကြီးချုပ်အနေနဲ့အသွင်ကူးကန်းရေးကာလတရားမျှတမှုဆိုတဲ့အကြောင်းကိုသေချာချာလေ့လာဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းကျတော့အသွင်ကူးကန်းရေးကာလတရားမျှတမှုဆိုတာကဒီအာဏာရှင်အစိုးရကနေပြီးတော့အရသာအစိုးရကိုပြောင်းနေတောင်းဝင်ပြည်သူလူထုရွေးချယ်တဲ့အစိုးရကိုပြောင်းနေဆိုတဲ့အချိန်မှာလုတ်ကိုလုတ်ဆောင်ရမယ့်အချက်တွေပါအဲ့ဒီအချက်တွေမှာတော့အဓိကအဖြစ်အချက်၄ချက်ရှိပါတယ်အဲ့တော့ဆိုတာဒီအမှန်တရားပေါ့အမှန်တရားရှာဖို့ရေးဒါတကယ်လို့တောင်အာဖရိကနိုင်ငံတို့ဘာလို့မှာတော့ဒါကိုအမှန်တရားဒီပေါ်တိုရီကော်မရှင်ကမျိုးဖွဲ့စည်းပြီးတော့အတိတ်တုန်းကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာကျူးလွန်တဲ့သူတွေရှိမယ်ခံရတဲ့သူတွေရှိမယ်အဲ့ဒီနှစ်ဖက်စလုံးကဒီအမှန်တရားပေါ်တော်ရေးကော်မရှင်မှာလာပြီးတော့ဖွင့်ရဝန်ခံရတယ်ရှိပါတယ်။အဲ့လိုမျိုးအဆင့်လိုက်တော့ရတဲ့ကိစ္စတွေရှိပါတယ်။ပြီးတဲ့အခါကျတော့မှ justice ပေါ့။အဲ့တော့ကဒီတရားမျှတမှုကိုရှာဖွေရေးပေါ့။အဲ့လိုတရားမျှတမှုကိုရှာဖွေရေးဆိုတဲ့အခါမှာလည်းဒီမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးလို့ပြောလိုက်လို့ရှိရင်အရင်တော့ကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကသူတို့ကိုထောင်ထဲကိုပြန်ထည့်လိုက်မယ်လို့သူတို့ယုံကြည်ထားတာမျိုးတွေရှိပါတယ်။တကယ်တမ်းကျတော့ဒီဖြစ်စဉ်နဲ့ပါထောင်ထဲကိုထည့်တယ်ဆိုတာမျိုးတစ်ခုလည်းမဟုတ်ဘဲနဲ့အခြားနည်းလမ်းတွေအများကြီးရှိပါသေးတယ်။ဒါကြောင့်လည်းနိုင်ငံတကာမှာလက်တွေ့ကျင့်သုံးနေတဲ့ဟိုကျင့်သုံးနေတာတွေပါ။အဲ့ဒီနည်းလမ်းတွေကတစ်ခုကတော့အဲ့လိုကျူးလွန်ခဲ့တဲ့သူတွေကနေပြီးတော့သူတို့ကျူးလွန်ခဲ့တဲ့အမှားတွေကိုသိပြီးတော့အဲ့ပုံမှာတာဝန်ခံတယ်။ပြီးတဲ့အခါကျတော့အဲ့ဒါကိုကျူးလွန်ခံရတဲ့သူတွေကိုပြန်ပြီးတောင်းပန်တယ်ဆိုတဲ့ဟာမျိုးရှိပါသေးတယ်။ဒီလိုမျိုးကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကတောင်းဝန်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့သူတွေကပြန်တောင်းပန်တယ်ဆိုလို့ရှိရင်ဒါကပြဿနာတစ်ဝက်လောက်ကိုပြည့်တယ်တော့စီတဲ့ဟာမျိုးတွေရှိပါတယ်။ဒီတဲ့အခါကျတော့ပြန်လည်ကူစားပေးရေးပေါ့။တကယ်ကျူးလွန်ခံရတဲ့သူတွေကိုဘယ်လိုပုံစံမျိုးတွေနဲ့ပြန်လည်ကူစားပေးမလဲ။ဒီလိုမျိုးကူစားပေးတဲ့အခါမှာတဦးချင်းကိုကူစားပေးရတာရှိသလိုအစုအဖွဲ့လိုက်ပေါ့ collectively ပေါ့။ဒီလိုမျိုးကူစားပေးရတာလည်းရှိပါတယ်။ပြီးရင်အလားတူဖြစ်ရမျိုးတွေမထပ်မဖြစ်အောင်ဆိုပြီးတော့ institutional reform လို့ခေါ် reform လို့ပြောတဲ့ဒီအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရတာရှိပါတယ်အဲ့လိုပြုပြင်ပြောင်းလဲတဲ့အခါမှာစစ်တပ်ကိုပြုပြင်ပြောင်းလဲရတာရှိတယ်ရဲကိုပြုပြင်ပြောင်းလဲရတာရှိတယ်ဒီတရားရေးကိုပြုပြင်ပြောင်းလဲရတာရှိတယ်အကျဉ်းထောင်ကိုပြုပြင်ပြောင်းလဲရတာရှိတယ်အဲ့လိုပြုပြင်ပြောင်းလဲရတွေကိုအစင်လိုက်လှုပ်ဆောင်သွားပါတယ်အဲ့လိုလှုပ်ဆောင်သွားတဲ့အခါကျတော့မှအမျိုးသားပြည်နယ်တည်မြဲရေးကိုအထောက်အကူဖြစ်စေတယ်အမျိုးသားပြည်နယ်တည်မြဲရေးကိုလွယ်ကူစေပါတယ
်ဟုတ်ကဲ့ဆိုတော့အခုလက်ရှိဒီဝန်ကြီးချုပ်ကတော့သူကတော့ဒီအာဂရမထားချောင်းကိုသူ့အနေနဲ့ဟိုနမူနာပြခြင်းနဲ့အနေနဲ့လောက်တာဆိုတဲ့သဘောမျိုးသူကပြောတယ်ဆိုတော့သူမှန်းထားတယ်လို့အခုဒီလောက်ရက်ကဟိုဒီမှန်းချက်နဲ့နှစ်ထွက်ဟိုမကိုက်ဘူးဆိုတဲ့သဘောမျိုးပြောနိုင်လားကိုဘူးကြီ
းအခုချိန်မှာတော့မှန်းချက်နဲ့နှစ်ထွက်မကိုက်ဘူးလို့ပြောလို့ရပါတယ်ဒီလိုမျိုးဥမာကျွန်တော်တို့ဒီကျွန်တော်ကိုယ်တိုင်လည်းထောင်ချခဲ့ဖို့ပါတယ်ဟိုဒီလိုစစ်ထောက်တိုင်းရေးပေါ်ကြီးခင်ရောရဲ့ဒီအမိန့်ကြီးနဲ့ကျွန်တော်တို့ကဖန်စီနှိပ်စက်ခြင်းကိုခံခဲ့ရတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာအာဂါဒရှိလာဆိုရင်ကျွန်တော်တို့ကအာဂါဒတော့ကျွန်တော်တို့ကထားတော့မဟုတ်ဘူးကျွန်တော်တို့ကစနစ်ကိုပြုပြင်ပြောင်းလဲဖို့ကြိုးစားနေတာဖြစ်ပါတယ်ဒါပေမဲ့လည်းဒီစနစ်ကိုဥဆောင်နေတဲ့လူတွေကလည်းတာဝန်ရှိပါတယ်ဥပမာကျွန်တော်ကိုဆိုရင်ဒီ1990မတ်စတာမှာစစ်ထောက်တိုင်းရဲ့လာပန်းတယ်လာပန်းတဲ့အချိန်မှာလာပန်းလို့ကျွန်တော်ထောင်ချလိုက်တယ်ပေါ့ထောင်ချပြီးတော့ကျွန်တော်ထောင်ကပြန်လွတ်လာပြီးတဲ့အချိန်မှာအဲ့ဒီစစ်ထောက်တိုင်းကြီးကကျွန်တော်ကိုတွေ့တဲ့အချိန်မှာသူကကျွန်တော်ကိုစနစ်ချင်းမဆိုင်ရဲဘူးနဲ့သူကပုန်းချောင်နေတာရှိတယ်အဲ့ဒီမှာကျွန်တော်ကသူ့ကိုတွေ့ပြီးတော့ကျွန်တော်သူ့ကိုရှင်းပြတာရှိပါတယ်။ဥမာခြေနေရသူတို့နဲ့အမြင်မတူတဲ့သူကိုဖမ်းတယ်ဆိုရင်တော့မှဥပေရဖမ်းရမယ့်ဟာတွေရှိပါတယ်။ကျွန်တော်တို့ကိုဖမ်းတဲ့အချိန်မှာဖမ်းရုံးနဲ့မပါဘူး။ပြီးတဲ့အခါကျတော့ဖမ်းပြီးတဲ့ဆောင်မှာကျွန်တော်ကိုနှိပ်စက်ခွင့်ဆိုတာမရှိဘူး။ဒါကတည်ရင်ဥပေရလည်းတားမြစ်ထားတာရှိပါတယ်။အဲ့တော့ကျွန်တော်ကိုနှိပ်စက်ခဲ့တယ်။အဲ့လိုပဲမျှတတဲ့တရားစီရင်မှုကျွန်တော်ကမရခဲ့ဘူး။တရားရည်အတွက်ဒီစစ်ထောက်တိုင်းရေးတွေမှာတာဝန်ကိုရှိတယ်အဲ့တော့ဒီကိုကျွန်တော်တို့ကရှင်းပြတယ်ရှင်းပြပြီးတဲ့အခါကျတော့ဒီလိုမျိုးရှင်းပြဒီလိုမျိုးသူတို့ကျူးလွန်နေကျွန်တော်နှိပ်စက်တယ်ဆိုတော့ရာဇဝတ်မှုဖြစ်တယ်ဒီဟာကိုသူတို့သိဖို့လိုတယ်အဲ့တော့ကိုကျွန်တော်ကဒီထောက်လင်းကိုရှင်းပြတယ်နောက်လူတွေကိုဒီလိုထပ်မဖြစ်အောင်လို့ကျွန်တော်ကရှင်းပြနေတာဖြစ်တယ်တကယ်တမ်းဆိုရင်ကျွန်တော်နှိပ်စက်ကျူးလွန်မှုနဲ့သူတို့ကထောင်ထဲကိုရောက်နေတဲ့ဒီလိုမျိုးတွေကျွန်တော်တို့ရှင်းပြခဲ့ပြီးတော့ကျွန်တော်လူရင်နာကသူထောင်ထဲပြန်ရောက်ခြင်းမရောက်ခြင်းနဲ့နောက်လူတွေကဒီလိုမျိုးနှိမ့်ဆက်ညှဉ်းပန်းဆံမှုတွေမရှိအောင်ကျွန်တော်တို့ကလိုချင်တယ်ဒါပေမဲ့အတိတ်ကိုကျွန်တော်တို့ကမျက်နှာလောကပြစ်ထားမယ်အတိတ်ကိုသင်ခန်းစာမယူဘဲနဲ့ဆိုလို့ရှိရင်ကျွန်တော်တို့ပြစ်ဆုတ်ပုံဘလို့မကောင်းနိုင်ဘူးပေါ့ဘူးဒါကြောင့်မို့လို့ဒီပြစ်ဆုတ်ပုံမှာလည်းနှိမ့်ဆက်ညှဉ်းပန်းမှုတွေကကြေကြေကွဲ့ကွဲ့ဖြစ်နေတယ်အဲ့လိုနှိမ့်ဆက်ညှဉ်းပန်းမှုကိုကျူးလွန်တဲ့သူတွေကရဲတွေလည်းပါတယ်စစ်သားတွေလည်းပါတယ်တခြားလက်နက်ကန်တပ်ဖွဲ့တွေလည်းပါပါတယ
်ဟုတ်ကဲ့
ဒီဟာကိုကျွန်တော်တို့အမြဲတမ်းကြောက်တော့ပုံလို့ပါတယ်
โอเคสรุปโกเตียซวยะตบอราครับเนี่ยกูเจอเราอ่ะกูที่เปลี่ยนติ๊ญญายีสุดในป้ายมาพอเนาะที่มจาซีเนี่ยที่วินญียังคงต้านวินญีชุบแกโหลุยะปอมมาแล้วดีกว่าฉีกันเตะไปแล้วโหที่กฤษะซวยนึกโหแล้วผิดล่ะสรุปโกเตียซวยอนเนี่ยอ่ะกูที่เราที่ปีแกที่ยังคงต้านวินญีชุบกับที่คันนั้นมาที่ถอดไลน์ฉีกให้ฮ้องโหกระโดดแกในกฤษะเนี่ยปะทะลุตูก็တော့ที่อากรามาท้าจ้องปะจินน่ะสุบิแล้วตูอ่ะดีอยู่เช่นเนี่ยบาสุบิแล้วဖြည့်ရှင်းချက်ထုတ်ပါတယ်ဆိုတော့ဒီသူယူမှန်းထားတယ်လို့ပေါ့လေဒီအာဂရာမထားချောင်းကိုပြတ်သားရတကယ်ပဲရောက်ခဲ့သလားဟိုတကယ်သူမှန်းထားတယ်လို့ညှော်လင့်ထားတယ်လို့ဖြစ်တယ်လို့ဆိုနိုင်လားခင်ဗျာ
ဟုတ်ပါတော့ဗျာဟိုကျွန်တော်နားလည်တော့ကတော့ဟိုဒီတိကြီးကြီးကဒီအဲကရော့ဆာဆင်းနေပါမှာခါးစရာပြောင်းနေလဲပေါ်လာတဲ့ကိစ္စကိုသူကဟိုအများကဘယ်မကြတဲ့ကိစ္စကိုသူကရှင်းရမယ်သားပေါ့နော်ဘယ်လိုလဲဒီလိုကြီးပြတာဟလားဟိုဒါတကြီးပူကြော်ပဲပါဆိုတပြေညာစာရေးဆရာတွေပူကြော်တဲ့ဘွယ်စာရေးဆရာတွေဒီပပိတ္တညာချင်းပေါ့လေတကြီးစာပေပညာရှင်တွေပူကြော်တဲ့ဘက်မှာဘွားကလေးပေါ်လာတော့ဒါကိုမသိနေရတာမသိနေတာတကြောင်ပေါ့နော်စာရေးဆရာလည်းမဟုတ်ဘူးလေအခုလိုပေါ်လာတော့ဒါကတော့ဘယ်လိုအားနာချက်အဟောင်းလည်းဖြစ်နေပြီးတော့ကျွန်တော်တို့ဒီဘက်မှာအဲ့ဒါဟိုကျွန်တော်တို့ဒီလိုစီအားကြီးတွေလည်းဒီကိုးစားပြီးတော့ကျွန်တော်တို့ဒီပြင်ပြီးပေါ့နော်ကျွန်တော်တို့ဒီအဲယူနီဖောင်းကိုဝတ်ပြီးတော့ဒါဒီရုပ်တွေတော့တခြားလိုက်ပေါ့မသိနေတဲ့အပေါ်မှာဒီဘာကမှာဖြစ်စင်းလို့ဖြစ်နေကြတာအမှတော့ဟိုအဆက်ဆက်လည်းတခုခုတခုရှိကြ။ဟုတ်ဒါကဟိုအာဂါကဖြစ်စင်းတော့ဘယ်လည်းမဟုတ်ဘူး။ဟောဟိုတတိတကျအစင်းလာမှုတယ်ကျွန်တော်ချင်းကိုရှင်းလိုက်တယ်လို့ကျွန်တော်နားလဲတယ်။ဟိုဒါကတကယ်တော့အာဂါကဖြစ်စင်းတယ်အာဂါကဖြစ်လျှော့တယ်ကျွန်တော်တို့ရင်သားစီဟုတ်တယ်ဆိုလို့ရှိရင်တော့ပုံပုံကြည့်ရတော့ကျွန်တော်တို့ကဒီမှတ်ချက်ကြီးရှိရမယ်။ဟိုမိသားစုတက်မှုကြီးရှိပြီးကျွန်တော်တို့ဘယ်အဲဒီဒီကျရတော့ကျွန်တော်တို့ဟိုဘလောက်လုပ်လို့ရပြီလားအပြင်ကိုပြင်ဆင်ပြီးလုပ်မယ်အားလုံးကိုလည်းကျွန်တော်တို့ကဒါဟိုတက်ဆက်ပြီးရမှာအားလုံးကိုအသိပေးပြီးရမှာရင်းသားစီဆိုတာကျွန်တော်တို့ကဟိုတစ်တိုင်းတစ်ခဲဒီအုပ်စုတစ်ခုတောင်းရမယ်ကြည့်ရချက်ထားပြီးပြောရတယ်တစ်ပတ်တည်းလေးလေးပြောင်းတောက်သေးလေးလေးပြောင်းဒီရင်းသားစီဆိုတာလမ်းတော့အချိန်ချင်းလုံးလုံးရတဲ့တိကျလည်းမဟုတ်ဘူးကြာအဲ့ဒီကောဟိုအရေးကြီးတဲ့အဖြစ်ဆက်ကပါလဲဆိုတော့ဟိုကျွန်တော်ရင်းသားစီရေးလို့ရလေးတော့ပြန်လေးပြည့်လေးလေးလို့ဆိုတာကအမှတော့တစ်ခါတစ်ခါဟိုမနိုင်လို့ကျွန်တော်တို့
ဟိုအပြည့်ချင်းလို့မနိုင်တော့ဘူးကျွန်တော်တို့ရေးရတယ်နားလည်တာစိတ်နဲ့ပြောရတယ်နိုင်ရင်တော့ဟိုလုံးကြပါပဲတကယ်ဖြစ်တော့လားသုံးလေးကျော်ဖြစ်လာတဲ့အခါကျတော့ကျွန်တော်တို့တစ်ခါမှတစ်ခါအပြည့်ကကျွန်တော်ရှင်းနိုင်ရပြီသားမရှိဘူးတကယ်တော့မှဖြစ်နေတယ်အယူအဆအားကောင်းတာကျွန်တော်ရေးရသေးတယ်ကျွန်တော်အော်ရတယ်ဆိုတော့ကျွန်တော်တို့အဲ့ဒီလိုမျိုးရေးရတဲ့အခါကျဥပဒေအရရဲ့အဆင့်မရှိသေ တကဖြစ်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့ကျွန်တော်ကမှန်းတော့ရေးလို့မရဘူး၊ဖြားရေးလို့မရဘူး။ဒါကကျွန်တော်တို့ကသင်္ကြန်စီကိုကြောင်းလို့ဆိုတာကတော်တော်ကျတိုင်နေပေါ့နော်ကျတိုင်တဲ့အရေးကြီးတယ်ဗျာတိုင်တဲ့အမကလွဲပါပဲသူဆိုတာကျွန်တော်ကလေခါတိုင်မှလို့ကျွန်တော်ပြောတယ်ဒီစာရေးဆရာတယောက်လည်းမဟုတ်ပဲနဲ့ကျွန်တော်တက်ပြီးစာရေးဆရာသူ့ဘောကရောက်လာပြီးတော့ဒါကသင်္ကြန်စီရေးပါလို့အပြေတင်တော့ပြီးတော့ဟာသင်ပြပေးလိုက်တာလည်းကျွန်တော်အကုန်လုံးချုပ်တယ်လေသူဆိုတာကတကယ်သင်္ကြန်စီရေးဒီအဲ့ဒီတိုင်းကြီးပါအချိန်အခါမဟုတ်တယ်နဲ့ဒီလိုပြောလိုက်တဲ့ပြကြောင်ကိုသူတို့စိုက်ချင်မှုတွေတကယ်ဝေဖန်မှုတွေဖြစ်နေတဲ့ဟိုသင်္ကြန်စီရေးကိုဒါနေတဲ့တစ်ဖက်အားဖြင့်ဖြည်းဖြည်းချင်းရေးလာပြီးတော့
အဲ့တော့တုံကြီးကိုကျိုးသွားတယ်အရာလေးနှစ်ခုတော့တော့ကြံလာတော့ပိုးရောက်တော့တယ်ဆိုတော့ဟိုစင်ညာစီစင်ညာစီလို့ပြောနေမယ်လက်တွေ့မှာကျတော့သဘောထားကွဲပြားကြီးဖန်တီးလို့ဖြစ်နေတာ
ဘယ်လိုအဖက်ကတော့တိုးတိုးရကြတာပ
ေါ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တော့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုရနောက်စာရေးလည်းတော်တော်များဒီကိစ္စကိုစိတ်ဝင်စားနဲ့ပို့ထားတယ်တော်တော်များပါတယ်ဆိုတော့ကျွန်တော်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုရကိုလည်းဒီနေရာမှာအလှည့်ပေးခြင်းပါတယ်ကျွန်တော်အားလုံးလည်းပါဝင်ခွင့်ရအောင်လူရင်းတူရှင်ကိုတက်နေသမျှဟိုလူရင်းကိုရအောင်ဆွေးနွေးပေးဖို့လည်းကျွန်တော်မြစ်တာရက်ခံမြင်ပါတယ်အရင်ဆုံးကတော့ကျွန်တော်ကနေဒါနိုင်ငံကဥညွန့်လာပါခင်ဗျာဥညွန့်လာသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဘိုခင်းညွန့်နဲ့ပတ်သက်လို့ပြောရရင်တော့ဗျာဒီကိစ္စနဲ့ပတ်သက်လို့ဒီအစည်းအဝေးကိုဒီအခမ်းအနားကိုပြင်မြအောင်စီစဉ်ဆောင်ရွက်ကြတဲ့အစီအစဉ်အတိုင်းကပုံကိုယ်တွေကအစီအစဉ်ကိမဲ့လွန်းတဲ့လုံရဖြစ်တဲ့အတွက်လုံးဝကိုလျော်ကန်တင်မြတ်မှုမရှိဘူးလို့ပြောချင်ပါတယ်။ဘာနဲ့ဗျာခန်းစားခဲ့ရတဲ့ပြည်သူတွေရဲ့တန်တန်ချက်တွေတွေးတွေကမှမချောက်သေးဘူး။ဘုခင်ညွန့်ကမိမ့်မိန်ကြီးနဲ့ခက်တီတီကြီးအကြော့ခံနေဆိုတာကတော့သူကိုယ်တိုင်ကိုယ်ကမလုပ်သင့်တဲ့အလုပ်ပါ။ဒီအတွက်တော့တိတ်အခြေမပြောလို့ပါဘူး။ဒါပေမဲ့လို့ခုနအမျိုးသားပြန်လဲတင်မြတ်ရေးရင်ကြားစေရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့အခန်းကဏ္ဍမှာ NLD အစိုးရနဲ့တမတော်ကိုလုံးဝမဲ့အလုပ်ပိုင်းလေးတွေကျွန်တော်အချက်နှစ်ချက်လောက်ပြောချင်ပါတယ်။တမတော်အနေနဲ့ပထမအဆုံးကျွန်တော်ပြောချင်တာကတော့ဘိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့ဒုတိယအကြိမ်ဒီတိုင်းပြည်လုံးအပြစ်ခတ်ရဆဲချောင်းကို2020ရွေးကောက်ပွဲပြည်စီရင်ထိအပြစ်ခတ်ရဆဲချောင်းကိုကျင်းပပေးဖို့ဖြစ်ပါတယ်။တရားဝင်ကျင်းပပေးရမှာဖြစ်ပါတယ်။နံပါတ်2အချက်ကတော့လွတ်တော်ထဲမှာဒီမိုကရေစီနည်းလမ်းမကျတဲ့တရားမဝင်နေရာယူထားတဲ့25ရာနိုင်သောတက်ကကိုယ်စလေတွေကိုအမြန်ဆုံးပြန်လဲရုပ်သိမ်းပြီးအစိုးရလက်အောက်ကနေပဲနိုင်ငံတော်ရဲ့တာဝန်များကိုထမ်းဆောင်သွားမိဖြစ်ကြောင်းရဲရဲဝန်းတက်မတော်တစ်ခုလုံးရဲ့ဂုံသိက္ခာကိုထိမ့်သိမ့်တဲ့အနေနဲ့ကြေညာပေးရမှာဖြစ်ပါတယ်။အဲ့ဒီလိုအလုပ်တွေကိုလုပ်ဖို့အတွက်ဘယ်အကြောင်းပြချက်ဘယ်စင်ကြီးနဲ့မှအကြောင်းပြစရာအကြောင်းမရှိပါ။နတ်လူတာလူခေါ်ကြပါလိမ့်မယ်လို့ကျွန်တော်ရဲတင်းတင်းပြောချင်ပါတယ်။နောက်ဒုတိယပိုင်းနဲ့NLD အစိုးရကိုပြောချင်ပါလေ NLD အစိုးရအနေနဲ့တာဝန်ယူဆောင်ရွက်သွားမယ်အပိုင်းတွေကတော့နော်နံပါတ်1မှာဒီလိုပဲဟိုတမရော်နဲ့သူတို့ညှိပြီးတဲ့အခါမှာနှစ်ဖက်စလုံးကနေတာဝန်ခံမှုတာဝန်ယူမှုကိုဂရိသစ္စာပြုရပါလိမ့်မယ်အဲ့ဒီနောက်မှာတော့ NLD အစိုးရနဲ့ဒရိုင်းပြီးလုံးမှာရှိတဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်ပေးရပါမယ်2008ဖွဲ့စည်းပုံကိုအသိဆွဲတာပြင်ဆင်တာအများဆုံးလုပ်ရပါလိမ့်မယ်နံပါတ်3ကတော့တရားဥပဒေစိုးမိုးရေးကိုပြတ်ပြတ်သားသားတည်တည်တကျအကောင့်ထည့်ပေါ်ရမှာဖြစ်ပါတယ်။အဲ့ဒီလိုလုံနိုင်မှဒီနေ့ကဘာမှာကဘာရဲ့ဇရွေးကွက်ထဲမှာမျောနေတဲ့မြန်မာပြည်သူတရက်လုံးရဲ့အခြေအနေကိုရည်တည်ရှင်သန်ခွင့်ရကြမယ်ဆိုတာနှစ်ဖက်လုံးကလက်ခံယုံကြည်ပြီးလက်နက်လိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ
်။အဲ့
ဒီလိုမှမလုံနိုင်မဆောင်ရွက်နိုင်ကြရင်တော့တယောက်နဲ့တယောက်အပြစ်ပုံချနေရင် NLD အစိုးရကိုရောတပ်မတော်အစိုးရကိုရောပြည်သူတရက်လုံးကနေပြီးတော့အယုံကြည်မရှိတဲ့အနေနဲ့ပြည်သူရဲ့တန်ခတ်ခြင်းကိုခံရလိမ့်မယ်ဆိုတာကိုနားလည်သဘောပေါက်စေချင်တယ်
။ကျွန်တော်နောက်တူကတော့ slide ဖွေကုန်းဖြစ်ပါတယ်။တန်ရန်သားနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။လက်ရှိ American ပြည်တော်စုမှခေတ္တရောက်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကို slide ဖွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝန်ကြီးချုပ်ကသတိမီဒီယာတွေတောင်မှအာကာရထားပြီးတော့မတိမြတ်နိုင်တဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဘူခင်ယူအဲ့ဒီလူဆိုးလုပ်ခဲ့တဲ့သူကိုသူကအာကာရမထားဘူးပြန်လေတင်းနေလောက်ပါလေဆိုတာအတိတ်ပြန်မှမရှိတာဥပ္ပယမင်းသိန်းကအင်းနေဒီကိုဒုက္ခတော့ပေးခဲ့တယ်မပါတော့ ก็ท้อเสียเลยเด้มันเลิกไหนกูนาวพี่เรามากาโชกโกเลยเด้ท้อเสียเด้มันเลิกไหนกูเอเลดีเดียตะเชิงแล้วต้องบันเป็นเนี่ยอะไรเออยังคงอยู่ตัวมิวตาเดียวนี่เนี่ยเด็กวันจีโชกอ่ะจุดนั้นตีตัวเดียวเด็กขาดรอไปเลยตะเกียบเปลี่ยนเลยตีนี้อยู่ลุชิมาเลยสุยนอตรีมีเดียวคนลุไล่บ้าละอ่ะพี่เราบุกเข้ามาสีมาใส่เลยดูดีว่าเออเลยตัวลุไล่รอจันเดออาณาเชนโนโลเซจันเดอร์ดูดีอะไรเด้บ้ามาทุบบ้าบูงาเราโอ้น้ำมาเราเออเราอยากรอขันจำ ho pitu tiao ni ne take ho bowi me cha ra a ma ba cha
okay ko slime bui bo sune ya chesu ba chana lo facebook ka ne matchet de po tha la shi ba de tu wa ro nyin nyi so ye account pa chin ma tu wa ro a pyu tbo saung nyin me sune twi so na kaum ba de nangain ne pisu chu te bo de mi ti lou ye mi su mu su chu so ba de a pe ba de a phi ne kan bo wa ma lut chin ma bi ye naw tu wa ro sunny SK ya so South Korea South Korea lo chin nyon la ma ti ba tu wa ro lu yom ma ri ko tu ro kaung ni ga ti khan khwin lo mit na tha sat san na myin ya ro su wa tik ko le sa ba de naw tu wa ro mo taw thon so ye account pa chin ma tu wa ro ကုကိစ္စဘာပဲဖြစ်ဖြစ်ပါအမုံတရားကိုရှောင်ရှားပြီးမေတ္တာနဲ့ဆက်ဆံတာကောင်းပါတယ်ရန်သူလိုသဘောထားပြီးအမုံတရားပွားနေရင်တော့ငင်းချင်ဆိုတဲ့ဝေါ်ဟာရကအလကားဖြစ်တော့မပေါ်တဲ့ဒါကြောင့်ဝင်းကြီးကျိုးရဲ့ဆက်ဆံရေးကိုထောက်ခံပါတယ်ဗျာတဲ့နောက်တူကတော့မိုးမိုးဆိုတဲ့အကောင့်မှာအရင်စစ်ဆိုးရလက်ထက်ကစစ်ကြောရေးမှာမတရားနှိမ့်ဆက်ညှဉ်းပန်းခဲ့တာခံခဲ့ရသူတွေအတိဆုံးပါတဲ့တမိုင်းဆိုတာဖျောက်ဖျက်လို့မရပါစာရေးဆရာဆိုတာပြည်သူလူထုကလက်ခံနိုင်တဲ့တချီဝါကြီးဆရာကြီးတွေကိုသာပူဇော်ကြတော့တာပါတဲ့ဒီကိစ္စပြဿနာကြီးကြီးဖြစ်တဲ့အခါအကွက်စမီဖန်လေးဟာစာရေးဆရာချင်းချင်းတက်ရှုပ်ပြီးစေဝန်းကွဲအောင်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုထင်မြင်သေးအောင်သိက္ခာကျောင်းဖန်လေးရဲ့လောက်ွက်ပါတဲ့ဝန်ကြီးချုပ်ဟာအပြုံးမပြည့်မြစ်တာတဲ့နဲ့အောင်းနိုင်သူပါဆိုပြီးရေးပါတယ်ကျန်တဲ့စာတချို့ကိုလည်းမဆုမုံဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မထင်တာတော့ဒီကျန်းကူဝေကျန်ကြောင်းလို့ထင်ပါတယ်အဲ့ဒီအကောင့်ကတော့အာဃာရတွေထားတင်မုံမချေတပြန်တလဲလက်စားချေနေကြရင်တော့တဲ့အစိုးတန်နေရာကထက်ခါထက်ခါလဲနေတော့မပေါ့တဲ့ကွီးဖြိုးရဲ့လောက်ရကဒီမိုကရေစီအရွေ့အတွက်သိကောင်းပါတယ်လို့ရေးထားပါတယ်ဒေါက်တာခမ်ချွန်းကတော့ပြန်လဲတင့်မြတ်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်ပါတယ်ခင်ဗျာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံတွေ့နေရတဲ့အတားအဆီးအနှောက်အယှက်တွေကအာဏာရှင်လက်ဟောင်းတွေရဲ့စိတ်မလုံးဂျုံတာကနေစတင်နေတာပါတဲ့ဘလို့ဖိအားတွေကြောင့်ပဲဖြစ်ဖြစ်အာဏာရှင်အဟောင်းတွေကဒီမိုကရက်တစ်ဆိုဆိုက်တီထူထောင်မှဖြစ်မယ်လို့ဆုံးဖြတ်ခဲ့လို့သာဒီနေ့လိုနိုင်ငံရေးအခင်းအကျင်းကိုရောက်လာတာပါတဲ့ဒါပေမဲ့အရင်တုန်းကသူတို့ဖိနှိပ်ခဲ့တဲ့သူတွေကလက်စားပြန်ချေမလားဒါမှမဟုတ်ပြည်သူတွေကသူတို့ကိုလက်စားပြန်ချေမလားသူတို့ရဲ့အသက်အိုးအိမ်စီစဉ်ထိပါမလားဆိုတဲ့စိုးရိမ်ချက်တွေနဲ့စိတ်မလုံခြုံမှုတွေခံစားနေရပါတယ်တဲ့အမေစုကအာဃာရမထားပါနဲ့လက်စားမချေတင်မုံချေမယ်လို့ပြောခဲ့ပြပြီးပါပြီတဲ့အခုကွီးဖြိုးကထပ်မံပြတာတဲ့အတွက်တိုင်းပြည်ရဲ့ရှေ့ရေးအတွက်သိကောင်းပါတယ်တဲ့အာဃာရမထားလက်စားမချေတင်မုံချေမယ်ဆိုတာကိုပြည်သူတွေဘက်ကများများပြနိုင်မယ်ဆိုရင်အာဏာရှင်အဟောင်းတွေကစိတ်လုံခြုံမှုရလာမှာဖြစ်ပြီးတော့စိတ်ရဲ့လုံခြုံမှုလုံးဝရသွားတယ်ဆိုရင်တော့ခြေဥပြင်နိုင်တဲ့အထိအဆင်ပြေသွားနိုင်မယ်ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ဒီစာအများစုကတော့ဒီဝင်းကြီးချုပ်ရဲ့လုပ်ရပုံမှာထောက်ခံတဲ့သဘောထားတွေလည်းရှိပါတယ်။ဆိုတော့ကိုဘူးကြီးရဲ့ဒီတချင်ရတယ်လို့ပေါ့လေဖိနေသူနဲ့ဖိနေခံကြမှာတင်မုံချေဖို့လို့အာဂရာမထားဖို့လို့ဆိုတဲ့ဟာမျိုးတွေကဟိုတော်တော်များပြောတဲ့တန်နေလည်းကျွန်တော်ကြားရရှိပါတယ်။ဆိုတော့ဝင်းကြီးချုပ်ရဲ့လုပ်ရစာနာမှုကလုတ်တင်တဲ့လုပ်ရဆိုပြီးတော့ဒါကြောင့်တချို့စာရည်လည်းဒီခေတ်မှာထောက်ပြတာပါ။ဆိုတော့ဒီလိုတင်းမြဲအမြင်နဲ့ကြည့်မယ်ဆိုရင်ရောဒီလိုခြေလန်းလန်းလိုက်တာကိုလက်ခံနိုင်တဲ့ခြေလန်းလို့မယူဆနိုင်ဘူးလား။
အခုကစစရုံးကကိုဒီဟာသေးထောက်ပြတယ်လို့ပဲတကယ်ဟိုအချိန်ကြိုက်မဟုတ်ဘူးဗျ။ဆိုတော့ဒီအသင်ကုကောင်းရေးကာလတရားမျှတမှုရှာဖွေရေးဆိုတဲ့ဟာကလုတ်ကိုလုတ်အောင်မှာဖြစ်ပါတယ်။ဆိုတော့အဲ့လိုလုတ်တဲ့အခါမှာစစရုံးကကျွန်တော်ပြောခဲ့တယ်လို့အစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ်ရရှိရင်အဲ့ဒီအစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ်အခါမှာအစိုးရကထင်ရင်ထင်တဲ့အချိန်မှာလုတ်ချင်တဲ့အချိန်မှာလုတ်ချင်တယ်လို့လုတ်လိုက်တာမျိုးလုတ်လို့မရဘူး။တခြားတကယ်ဟိုခြေခြေပြင်းပြင်းနဲ့ခံရရတဲ့သူတွေကလည်းတုန်နေတည်းဖြစ်ပါတယ်။အဲ့ဒီခံရရတဲ့သူတွေရဲ့အတန်လေးလည်းပါဖို့လိုတယ်။ပြီးတော့အစိုးရကခံရရတဲ့သူတွေကိုကိုယ်စားမပြုဘူး။တရားကတကယ်လို့တင်မုန်းချေတာပဲဖြစ်ဖြစ်လက်စားချေတာပဲဖြစ်ဖြစ်အဲ့လိုပြောနေကြတဲ့စကားလုံးတွေကလည်းအသွင်ကူးပွားရေးကလည်းတရားမျှတမှုရှာဖွေရေးအမျိုးသားပြည်နယ်တည်ပြည့်ရေးရောနားမလည်တဲ့သူတွေကလက်စားချေမယ်လက်စားချေမယ်ဆိုပြီးတော့ပြောနေကြတဲ့အမျိုးလေးဖြစ်ပါတယ်။တကယ်တော့အတွင်ကူပိုင်းကလာတရားမျှတမှုရှာဖွေရေးဆိုတာကလက်စားချေရေးမဟုတ်ဘူးအတိတ်တုန်းကကျူးလွန်ခဲ့ကျူးလွန်ခဲ့တဲ့သူတွေနဲ့ကျူးလွန်ခံရတဲ့သူတွေကြားထဲမှာသဟဇာတာဖြစ်ဖြစ်နဲ့ပြန်လည်ပေါင်းစည်းနေနိုင်ရေးဆိုတာပဲဖြစ်တယ်အခုကအဲ့လိုမဟုတ်ဘဲနဲ့အတိတ်ကကျူးလွန်ခဲ့တဲ့သူတွေကိုလက်ရှိရှိနေတဲ့အာဏာရဝန်ကြီးချုပ်တရားရောက်ကဒီတိုင်းမျိုးထိုင်ကြတော့တာကမျိုးသက်ပြန်လည်တည်မြဲရေးဆိုတဲ့ကောင်းကင်ဘက်ကထည့်တဲ့သူက ဟုတ်ကဲ့ပါရှင်အကျွန်မတို့ကနေတော့ဒီဝန်ကြီးချုပ်အနေနဲ့အသွင်ကူးခန်းကလာတဲ့အတွက်ဖိုင်ကန်နဲ့စင်ကြီးမဟုတ်ပါဘူးတကယ်တမ်းဒီလိုလိုရမျိုးတွေဖြစ်လာစေဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့ပြောခဲ့တယ်အစ်နဲ့အစ်နဲ့ကိုအစိုးရအနေနဲ့ကချပြဖို့လိုပါတယ်ဒါဘာတွေလုပ်မလဲဘယ်သူတွေပါမလဲတကယ်တမ်းချိန်နိုင်တဲ့ဆိုလို့ရှိရင်အမှန်တရားကော်မရှင်လိုမျိုးဖွဲ့စည်းပြ
ပြဖို့ထားတဲ့တချို့လည်းရှိနေပါသေးတယ်။အရင်ဆုံးကတော့ကျွန်တော်အမေရိကန်ပြောဆိုမောင်တက်တနာရဲ့ပေးစာပါကိုရရင်နိုင်မဲ့ဖတ်ပြပေးပါခင်ဗျာ
။မျိုးသားပြန်လည်တည်မြဲရင်လည်းယုံကြည်မှုတည်ဆောက်ရေးမှာတစ်ချိန်ကဖိနှိပ်သူတွေပဲဖြစ်ဖြစ်အဖိနှိပ်ခံတွေပဲဖြစ်ဖြစ်တိုင်းပြည်နဲ့လူမျိုးအတွက်အကျိုးရှိမယ်ဆိုရင်ယင်းနည်းတဲ့ဆက်ဆံရေးတွေရှိတဲ့နယ်လို့ယူဆမိပါတယ်။သို့တော်နေပေါင်းများစွာစာပေဗဟုသုတအမောင်ကဘာတဲ့ပိတ်လောင်ခံထားတဲ့ပြည်သူတွေကိုသာနယ်စင်းခင်ပေတိုင်းတွေထိမ့်ချုပ်တဲ့ကြားတွေကစာပေဗဟုသုတအလင်းရောင်တွေပေးခဲ့တဲ့တက်ကြီးစာပေရှင်တွေကိုအယိုသေးပေးကြတော့ကြတဲ့နေရာမှာထင်ရှားတဲ့စာရေးဆရာလည်းမဟုတ်တဲ့အပြင်စာပေပညာရှင်တွေနဲ့နိုင်ငံရေးလှုပ်ရှားသူအများပြားကိုနှီးမျိုးစုံနဲ့ညှိမှန်းနှိပ်စက်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတစ်ယောက်ကိုစာပေပညာရှင်ကြီးတွေနဲ့တန်းတန်းထားအယိုသေးပေးတာကတော့လုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်ဘာကြောင့်လဲဆိုရင်ဒီဘွဲကပြည်သူတွေလေးစားကြည်ညိုကြတဲ့စာပေပညာရှင်တွေကိုကတော့တဲ့အခမ်းအနားပါအမျိုးသားပြန်လည်တင့်မြက်ရေးအကျိုးဆွေးနွေးပွဲအခမ်းအနားမဟုတ်ပါဘူးအကယ်၍အပအဝင်တွေများတက်ရှိထင်ရှားရှိနေခဲ့ရင်တွေးတော့မတွေးဝင်တော့ပါဘူးရှင်းရှင်းပြောရရင်ပြန်လည်တင့်မြက်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်စစ်တပ်ကအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်း PP ဂုံသိက္ခာရှိရှိနေပြလိုက်ပါတမတော်ခေါင်းဆောင်တွေပေါ်ယုံကြည်မှုတွေတိုးပွားလာနိုင်သလိုငင်းညာရေးဆွေးနွေးပွဲတွေမှာအစိုးရနဲ့တိုင်းသာလက်နက်ကိုင်တွေတိုက်ရိုက်ဆွေးနွေးခွင့်လမ်းကြောင်းတွေပွင့်သွားနိုင်ပြီးယုံကြည်မှုရှိရှိဆွေးနွေးနိုင်လာကြလိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးဖက်ဒရယ်ပြည်ထောင်စုအတွက်မလွဲမသွေပြင်ဆင်ရမယ့်အခြေခံဥပဒေပြင်ဆင်ရေးများစွာအထောက်အကူဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာပါ။ကျွန်တော်ဒီမှာနောက်ထပ်စာတစ်ချို့လည်းရှိနေပါတယ်။တစ်ယောက်ကတော့ကျွန်တော်ကပမနာဖိုးကြီးပါတယ်။ဒီကိစ္စမှာတော့ကွီးဖြိုးမှားပါတယ်။သူကတော့ဒီဝန်ကြီးချုပ်ဥပ္ပယမင်းသားကိုရည်ရွယ်ရည်ညွှန်းပြီးပြောထားတာပါခွင့်လွှတ်ပေးလိုက်ရပါမယ်ကာဝါပြောရမယ့်အထက်မှာဘိုခင်ညွန့်တို့လိုတိုင်းပြည်တစ်ခုလုံးကိုစနစ်တကျရုံမှဖြစ်စည်းသူတွေမပါပါဘူးတဲ့ရိုသေထက်သူရိုသေရမှာအမှန်ဆုံးပါတဲ့ခွင့်လွှတ်ရပါမယ်မမေ့သင့်ပါဘူးတဲ့ဒီမိုကရေစီရေးတော်ဝင်ကြီးအတွေ့မချောက်သေးပါဘူးဝိညာဉ်တွေမချွတ်သေးပါဘူးဆိုရေးပါတယ်သူကတော့နောက်တူကတော့ airline ဆိုတဲ့ပုံကပါသူကတော့ဖြိုးမင်းသားရဲ့အာနာဆေးအနာရှင်ဟောင်းခင်ညွန့်ကိုအယူသေးပေးဆက်ဆံတာသူ့ရဲ့ပုံကိုရလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့စာရေးဆရာအသင်းဝင်တူလို့ UTP စာရေးဆရာလို့တမန်ရင်တော့မြန်မာနိုင်ငံစာရေးဆရာဝရောပြည်သူတွေရဲ့မျက်နှာကိုပါအိုးမဲ့တုတ်တလို့ဖြစ်နေပါရဲ့အမျိုးသားပြန်လဲတင့်မြက်ကြီးမှလည်းမယောင်ရစီလူတဲ့လူတွေတော်တော်များနေလို့အမျိုးသားပြန်လဲတင့်မြက်ကြီးအချိန်ကြာနေရတာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်နောက်စာတချို့လည်းရှိပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ King B Quest ဆိုတဲ့ဒီအကောင့်ကတော့ဂလက်စားမချေတဲ့အဆင့်ဆိုရင်ရပြီလေတဲ့ရှစ်ခိုးတာကတော့များသွားပြီတဲ့မထွေးဆိုတဲ့အကောင်ကတော့မြင့်မြတ်ပြီးတော့စစ်မှန်တဲ့တရားအမှန်တကယ်နှလုံးမသွင်းနိုင်မင်းနဲ့အစွန်းရဝါရကိုဆွဲမြဲလက်ကင်ထားပြီးအာနာယူနေတဲ့သူတွေကိုပြန်လဲတင့်မြတ်ရေးလို့ယုံကြည်မှုတိဆောက်တယ်ဆိုတာကတော့ဘလို့နည်းနဲ့မှမဖြစ်နိုင်ပါဘူးတဲ့အာကျော်သူဟန်ဆိုတဲ့အကောင်ကတော့ရင်ကြားဆေးရရောက်တယ်လို့ထင်ရင်တော့ခင်ညွတ်တယောက်တည်းကိုမကြော့နဲ့လေတဲ့ NND အစိုးရတပ်ဖွဲ့လုံးကသန်းရွှေမောင်အေးစတဲ့စစ်ဘိုလ်ချုပ်ဟောင်းနေလက်ရှိစစ်ဘိုလ်ချုပ်တွေကိုထီချင်း၅ပါးနဲ့နှစ်စဉ်ရှစ်ခိုးဥချကြော့ကြပါလားတဲ့ဒါမှသူတို့လဲစိတ်လုံးကြုံပြီးတော့ခြေဥကိုပြင်ပေးမယ်ဆိုရင်တော့ကော်ပြီးပဲတဲ့မျိုးမြင့်ဆိုတဲ့အကောင်ကတော့တစ်ချိန်လုံးကဖိနှိပ်ခဲ့တဲ့အာဏာရှင်တွေကိုအယုဒေပေးနေသူတွေဟာဘဝမေ့တဲ့အောက်တန်းစားအလွာတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာတဲ့ကျုပ်ဆိုတဲ့သူကတော့လှေကွက်ကြီးကြံအလံမလဲစရမ်းပါတဲ့ဦးနိုင်နိုင်ဆိုတဲ့အကောင်ကတော့တိုင်းပြည်နဲ့ပြည်သူပြည်သားတိုင်းရင်းသားတွေဟာဒီလိုစစ်အာဏာရှင်ကြီးတွေနဲ့နောက်လိုက်တွေကပူးပေါင်းပြီးတော့နှိပ်စက်ခဲ့လို့အခုချိန်ထိမွဲပြာကျနေတာကိုမသိတာလားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တယောက်ဖြစ်နေပြီးတော့အတိတ်တရားတွေနဲပါတာကတော့စဉ်းစားစရာဖြစ်နေပါပြီတဲ့ကိုသဲမောင်ဘန်ကောက်ကတော့ဒီလိုမျိုးထိုင်ကြော့တာကတော့မလုံသင့်ဘူးလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဒီဆော့ဆော့ကိုစီရသွေးလည်းထောက်ပြတယ်လို့ပေါ့လေဟိုပြန်လဲတင့်မြတ်ရေးဆိုရင်လည်းသဘောထားကွဲတာတွေကဒီတော်တာရှင်ရဲ့စာရင်းမှာကိုအထင်ရှားမြင်နေရပါတယ်ဆိုတော့ပြန်လဲတင့်မြတ်ရေးအတွက်ဟိုလမ်းခင်းပြနေမယ့်အခြေအနေမျိုးတွေပေါ်လာအောင်ဘာတွေလုပ်ဖို့များလိုနေမလဲခင်ဗျအ
ကြီးရတော့ဗျာဟိုဆော့ဆော့ပြောလို့ဒီကိုကိုကြီးပြောတော့ပြလို့ပဲအခြေအခြေလည်းလုပ်ကြရရှိတယ်လူဆက်ကြီးတစ်ခုကကျွန်တော်တို့အရင်ပြိပတ်ကရှိကြတဲ့လူဆက်ကြီးတစ်ခုကကျွန်တော်တို့ဟိုမိမိတက်ကဟာကျွန်တော်တို့ပြောဆောင်ရမှုတွေအရေးကြီးတဲ့ဘူးလက်တွေ့လို့လို့ဟိုဘောတော့ဟိုပြောင်းတဲ့ပြောင်းကြားမှာပေါ့နော်ဒီလိုကြားကကျွန်တော်သိမှမျိုးကြီးဆက်ထားဖို့တက်ကိုကျွန်တော်တို့ engagement ပေါ့ဖြစ်ဖြစ်လို့ရတယ်ဆက်တော့ဒါကကျွန်တော်တို့ဟိုတစ်ခွတ်တစ်ခွတ်ပြောလို့ဆိုလို့ရအောင်လုပ်တဲ့အချိန်မှာတကယ်ကတော့ဆိုတော့
ပါဝင်ဆွေးနွေးပြီးတဲ့ဇနီးစားဆရာဦးတီယာသွေးဦးဘိုကြီးကုလိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပတ်သက်ရှင်အားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့ VOA ရဲ့စနေနေ့ညဒဟိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ ဒီကနေ့ညနေဘက်6:00ကနေ9:00အထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19.25မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးဗျာ
အမေရိကန်အစိုးရရန်ရာတချို့ရထားရတာသတင်းနှစ်ပတ် ကျော်လာတဲ့အချိန်မှာပဲအဲ့ဒီလုပ်ငန်းတွေပြန်လည်လဲပန်နိုင်ရတဲ့အတွက်လွှတ်တော်အမတ်တွေနဲ့ဒုသမရမိုက်ပန့်စ်ဦးဆောင်တဲ့အင်ပီရိုတာဝန်ရှိသူတွေမနေ့စနေနေ့ကညနေခင်းကြပါတယ်အမေရိကန်မက္ဆီကိုနယ်စပ်မှာတတိုင်းကာရဲ့အတွက်ဆိုပြီးတော့သမရဒိုနယ်ထရမ့်တောင်းထားတဲ့အစိုးရအတုံးစီကိစ္စမှာသဘောတူညီမှုမရတာကြောင့်အစိုးရလုပ်ငန်းတချို့ရပ်ထားရတဲ့အခြေအနေရဖြစ်ပါတယ် အမေရိကန်အစိုးရလုံခြုံရေးခန္ဓာရာရေးရပ်ဆိုင်ထားတဲ့အချိန်အတွင်းအလုပ်နားထားတဲ့အလုပ်သမားဦးရေမြင့်တက်လာတဲ့အကြောင်းအမေရိကန်လေဆိပ်လုံခြုံရေးဆိုင်ရာအစိုးရအေဂျင်စီကပြောဆိုထားပါတယ် TSA လို့ခေါ်တဲ့လေဆိပ်လုံခြုံရေးဌာနကဝန်ထမ်းတွေဟာမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေဖြစ်အဖြစ်သတ်မှတ်ခံရတာကြောင့်ဒီအစိုးရဝန်ထမ်းတွေကအစိုးရလုပ်ငန်းတွေပိတ်ထားစဉ်အတွင်းလဆာမဲ့အလုပ်လုပ်ပေးနေရတာပါအားလိုက်ရအချိန်အတွင်းကစပြီးတော့အလုပ်လာစေမှုအမိန့်ချခံရတဲ့ဝန်ထမ်းဦးရေမြင့်လာတဲ့အကြောင်း TSA ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံပြည်တွင်းစစ်ပွဲတွေနဲ့တရားမဝင် တိမ့်ပိုက်အုပ်ချုပ်မှုဆိုတဲ့ကိစ္စတွေအဆုံးသတ်သွားအောင်အမေရိကန်တို့နဲ့ဆွေးနွေးညီနိုင်မဲ့ကိစ္စတွေကိုစီစဉ်ထားတဲ့အတိုင်းဆက်သွားနေပါတယ်လို့တာလီဘန်တို့ကပြောပါတယ်ဒါပေမဲ့လည်းအာဖဂန်အစိုးရနဲ့ကဘူးမြို့မှာတိုက်ရိုက်ဆွေးနွေးဖို့ကတော့တာလီဘန်တို့ကထပ်ပြီးတော့ပယ်ချထားတာပါငြိမ်းချမ်းရေးသဘောတူညီမှုအတွက်အမေရိကန်တာဝန်ရှိတွေနဲ့နောက်တစ်ကြိမ်ဆွေးနွေးဖို့ရှိပေမ ဒီနေ့ကျွန်တော်တို့ရဲ့ပုံတွေလူတွေထိတ်လန့်သွားအောင်လုပ်တဲ့မီရှူမိဘနွေနဲ့ပြည်နယ်လုံခြုံရေးတပ်တွေကပြည်ပြည်တော်လူစုခွဲခဲ့ပါတယ်။ထောင်မြတ်စွာတော့အဝါရောင်ရောင်ပြန်စုစွတ်ကျဲဝတဲ့ဆန္ဒပြသူတွေကပြည်နယ်သမ္မတမက်ခရွန်ကိုဖိအားပေးဖို့ချီတက်လာကြတာပါ။စိမ့်မြင့်ရဲ့ဘက်ကန်ကလေးစားတောက်ဆိုင်တစ်ခုမီးလောင်ခဲ့ရပါတယ်။အိုစီးပြတဲ့ပုံမှာလည်းမီဂိုရီမြေရုံပုံ တဲ့ပြည်နယ်ရဲတွေထွက်လာပြီးအခြေအနေကိုထိန်းသိမ်းခဲ့ရတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုနန်းလောင်ပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်ဤတန်းစင်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3240 48နဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်။တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.